Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ် April 30ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိ line kilometer 32.40 49ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုစော်ဝင်းနိုင်နဲ့အတူကြီးညာပေးမှာပါ American သမ္မတ Donald Trump ရဲ့သမ္မတသက်တမ်းရက်တရမှာအတက်သူ့ကိုချစ်ခင်သူတွေပေါ်များတဲ့ Pennsylvania ပြည်နယ်မှာလူလူစုဝေးဝဲချင်းပါမှာဖြစ်ပါတယ် Britain နိုင်ငံ EU ကနေနှုတ်ထွက်ရေးအတွက်ဆွေးနွေးမှုတွေစတင်တော့မှာပါဖိလစ်ပိုင်နိုင်ငံ Manila မြို့ကအာဆီယံထိပ်သီးအစည်းအဝေးကနေပြီးတော့ဒေါင်ဆန်းစုကြည်ဟာအခုဗမာပြည်ကိုပြန်ပြီးရောက်လာပါပြီ။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမှအရှင်
။ကောင်းပါပြီရှင်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တီးခြားတွေ့ဆုံပြီးရခိုင်ပြည်နယ်ကရိုဟင်ဂျာအရေးဆွေးနွေးခဲ့ပါတယ်
။ Even in cases like the brutalization of the Rohingya by Myanmar.You know the effort to get
ဒါကတော့ရိုဟင်ဂျာအရင်းနဲ့ပတ်သက်ရင်အာဆီယံနိုင်ငံတွင်းမှာအကြီးအကျယ်အငင်းပွားခဲ့ရတဲ့အကြောင်း HRW လူခွေရေးစောင့်ကြည့်ရေးအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါတရင်းစီစဉ်အပြီးမှာအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်ဒါပြင်တနင်္ဂနွေနေ့နဲ့ခင်းတိုင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပါပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုစော်ဝင်းလိုင်တို့ကပြောပြပါအောင်ရှင်
American သမ္မတ Donald Trump ရဲ့သမ္မတတာဝန်ယူရာရက်တရပြည့်အထိမ်းအမှတ်နေ့ကိုမှေ့မင်အောင်အတိုက်ခံတွေကတက်တက်ကြွကြွနဲ့ကြိုးစားနေကြခြင်းပါပဲသမ္မတဟာစနေနေ့မှာနိုင်ငံရေးရာသူ့ကိုချစ်ကြွန်းဝင်ကြတဲ့ Pennsylvania ပြည်နယ်ကိုသွားရောက်နေပါတယ်သမ္မတ Trump ကနိုင်ငံကုန်သွယ်ရေးသဘောတူညီချက်တွေပြန်လည်တုံ့တက်ဖို့အတွက်သူ့အစိုးရအဖွဲ့ကိုညွှန်ကြားရင်း Pennsylvania ပြည်နယ်အသေးပိုင်းကဆက်ရုံတစ်ခုမှာသမ္မတအမိတ်ကျက်ကိုလက်မှတ်ရေးထိုးမှာဖြစ်ပါတယ်ဒီအမိတ်ကလည်း WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့နိုင်ငံပေါင်း164နိုင်ငံကမိတ်ဆွေတွေ American ပြည်တော်စုနဲ့ကုန်သွယ်ရာမှာညီမျှမှုရှိစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။သမ္မတဟာပြည်내မြို့တော် Harrisburg မှာသူ့ကိုထောက်ခံသူရဲ့လူမှုစုဝေးပွဲချင်းပါမှာပါ။ဒါဟာ Democratic Party နဲ့တခြားအဖွဲ့အစည်းတွေရဲ့သူ့ကိုဆန့်ကျင်တဲ့လူမှုစုဝေးပွဲတွေနဲ့တိုက်ဆိုင်နေမှာလည်းဖြစ်ပါတယ်။ Trump ပြန်ပြီးအရွေးခံရရင်မဲဆွယ်စည်းရုံးတဲ့အဖွဲ့ကတော့လူတစ်သောင်းလောက်ဆန့်တဲ့နေရာမှာချင်းပါမယ်လူမှုစုဝေးပွဲမှာသမ္မတဟာသူ့တာဝန်ယူခြင်းကစပြီးရခဲ့တဲ့အောင်မြင်မှုတွေကိုထုတ်ပြောမယ်လို့ဆိုပါတယ်။သမ္မတ Trump ကလည်းသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံဖို့ဆက်ရတိုက်ထက်တန်နေတယ်လို့သူ့ Twitter မှာရေးပါတယ်။သူ့ရဲ့ Passion Radio မိန့်ခွန်းမှာသမ္မတ Trump ကသူ့အစိုးရအဖွဲ့ပထမရက်တည်းဟာနိုင်ငံသမိုင်းမှာအအောင်မြင်ဆုံးလို့ပြောပါတယ်။ Ohio, Michigan နဲ့ Pennsylvania ပြည်နယ်တွေအတွက်အလုပ်ကိုင်သိမ်းပေါင်းများစွာဖန်တီးပေးနိုင်ခဲ့တယ်လို့ရင်းနှံပိုင်းလိုင်းစီမံကိန်းနှစ်ခုကိုခွင့်ပြုပေးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင် TPP ကုန်သွယ်ရေးဆက်ချုပ်ကလည်းနှုတ်ထွက်ဖို့ဆုံးဖြတ်လိုက်ပြီး American နဲ့အလုပ်ကိုင်ခွင့်လန်းတွေကာကွယ်ပေးခဲ့တယ်လို့အလုပ်ကိုင်ဖန်တီးမှုတွေအဟန့်တားဖြစ်စေတဲ့ဗဟိုအစုအစည်းအစီကံတွေကိုပါဖယ်ရှားပေးခဲ့တယ်လို့ပြောပါတယ်။
ဘရစ်ဇီးလိုခေါ်တဲ့ဗြိတိန်နိုင်ငံ EU တွေကနှုတ်ထွက်ရေးဆွေးနွေးမှုတွေအတွက်လမ်းညွှန်ချက်တွေလက်ခံဖို့ဥရောပသမဂ္ဂကတင်ကြေးတူထဲသဘောတူလိုက်ပြီးဖြစ်ကြောင်း EU ထိပ်သီးညီလာခံဥက္ကဋ္ဌကစနေနေ့မှာပြောပါတယ်ဗြိတိန်နိုင်ငံ EU တွေကနေနိုင်ငံရေးအရာတရားမျှတတဲ့ဆွေးနွေးမှုတွေစတင်ရေးအတွက်အဖွဲ့ဝင်28နိုင်ငံကလုတ်ပိုင်ခွင့်ပေးလိုက်ပြီးဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ထရဆာမေမပါဘဲဘရပ်ဆဲမြို့မှာ EU ခေါင်းဆောင်တွေကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကနေဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်က Twitter လူမှုကွန်ရက်ကတစဉ်ပြောကြားလိုက်တာပါဒီလမ်းညွှန်ချက်ကို15မိနစ်အတွင်း EU ခေါင်းဆောင်28ဦးကအတည်ပြုပေးလိုက်တာဖြစ်ပါတယ်ဗြိတိန်နိုင်ငံဆွေးနွေးမှုတွေဗြိတိန်နိုင်ငံနဲ့ဆွေးနွေးမှုတွေကိုတော့ဗြိတိန်မှာဂျွန်လ10ရက်နေ့မှာကျင်းပမယ်အထူးရွေးကောက်ပွဲအပြီးမကြာခင်မှာပဲပြုလုပ်သွားမှာဖြစ်ပါတယ်ဆွေးနွေးပွဲတွေအတွင်းဗြိတိန်နိုင်ငံအတွင်းမှာနေထိုင်ကြတဲ့ EU အဖွဲ့ဝင်နိုင်ငံသားတွေနဲ့မိသားစုဝင်တွေရဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေဗြိတိန်က EU အပေါ်တင်နေတဲ့ကြွေးမြေကိစ္စတွေပေါ်မှာဖြစ်ပါတယ်။ EU တွေကနေနှုတ်ထွက်တဲ့အတွက်ငွေကြေးပမာဏအားဖြင့်အမေရိကန်ဒေါ်လာ65ဘီလီယံဝန်းကျင်ရှိတဲ့ဗြိတိန်ကတာဝန်ယူရမယ့်ဘဏ္ဍာငွေကြေးတွေကိုပေးဆပ်ရမှာဖြစ်ပါတယ်။ဒီကြွေးမြေကိစ္စဟာ EU နဲ့ဗြိတိန်အကြားအချိန်နဲ့ဆွေးနွေးရမယ့်အကြောင်းအရာဖြစ်ပါတယ်။
တူရကီအစိုးရကအရက်ဖက်နဲ့စစ်ဖက်ဝန်ထမ်းတွေရင်းနဲ့လုံခြုံရေးတာဝန်ရှိသူတွေအားလုံးစုစုပေါင်း4000နီးပါးကိုအလုပ်ထုတ်ပစ်လိုက်ပါတယ်။မနေ့ကမအောင်မြင်တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်နေသူတွေကိုအလုပ်ဖြုတ်ပစ်တဲ့ပုံမျိုးတွေ့နေရတာပါ။စနေနေ့ကကြေညာလိုက်တဲ့အစိုးရပြန်တမ်းရအလုပ်ထောက်ခံတဲ့ဝန်ထမ်း1129ဦးထဲမှာတရားရေးဝန်ကြီးဌာနကထောင်ဝန်ထမ်းတွေကျွမ်းကျင်ပညာရှင်တွေအပြင်ဘာသာရေးဆိုင်ဝန်ကြီးဌာနဝန်ထမ်းတွေလည်းပါပါတယ်။ဒါမှမနေ့ကဇွန်လမှာအောင်မြင်တဲ့အာဏာသိမ်းမှုဖြစ်ပွားခဲ့ခြင်းကစပြီးတစ်ချိန်ထဲမှာပဲအများဆုံးအလုပ်ဖြုတ်ပစ်တာပါ။ အဲ့ဒီချင်းကစပြီးအလောက်ကယာယီရက်ဆက်ခံရတယ်။ရက်ဖက်ဝန်ထမ်းတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းစုစုပေါင်း32,000လောက်ရှိပါတယ်။အဖမ်းခံရသူကတော့4,000ကျော်တာပါ။တူကီအစိုးရကစနေနေ့မှာပဲမတွေ့ဘူးသေးတဲ့သူတွေတွေ့ဆုံမှုစီစဉ်ပေးတဲ့ TV dating အစီအစဉ်ကိုပိတ်လိုက်တယ်လို့ကြေညာခဲ့တယ်လို့ကွန်ပျူတာအွန်လိုင်းမှာစူးစမ်းရှာဖွေလို့ရတဲ့ Wikipedia website ကိုလည်းကြည့်ကွန်ပိတ်လိုက်ပါတယ်။တူကီကအကြမ်းဖက်ဖွဲ့ရင်းနဲ့ပူးပေါင်းဆောင်ရနေကြောင်း Wikipedia ကပြောတယ်လို့တူကီအစိုးရကဆိုပါတယ်။
ဥရုယာတိပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုအာရုံစိုက်လာအောင်လှုပ်ဆောင်တဲ့အနေနဲ့ထောင်ပေါင်းများစွာသောပတ်ဝန်းကျင်ထင်းထင်းကဝေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဝါရှင်တန်ဒီစီမြို့တော်မှာစနေနေ့ကခြေတက်ဆန္ဒပြခဲ့ကြပါတယ်။ယာတိဥရုအတွက်လူထုခြေတက်ပွဲလို့အမည်ပေးထားတဲ့ဒီခြေတက်ဆန္ဒပြပွဲဟာသမ္မတဒေါ်နယ်ထရမ့်အာဏာရလာတဲ့ရက်တရပြည့်နှစ်မှာအချိန်ကပ်ပြီးလှုပ်ဆောင်ခြင်းဖြစ်ကြောင်းဥဆောင်ကျင်းပသူတွေကပြောပါတယ်။သမ္မတထရမ့်အစိုးရဟာပတ်ဝန်းကျင်ထင်းထင်းကဝေးဆောင်ရှောက်ရေးအတွက်စိုးရင်ပူပန်မှုအားနည်းနေတဲ့အချက်ကိုဒီဆန္ဒပြပွဲကိုဥဆောင်ကျင်းပသူတွေကဝေဖန်ပြောဆိုကြပါတယ်။သမ္မတထရမ့်အစိုးရရဲ့ policy တွေဟာဥရုယာဒီနဲ့လူမှုအတိုင်းဝိုင်းတွေအတွက်ကြီးမားတဲ့ဆိုးဝါးမှုတွေဖြစ်ပေါ်စေကြောင်းအထူးသဖြင့်ဒီပဋိပက္ခတွေကိုထိတ်တန့်ကနေရင်ဆိုင်နေရတဲ့ဝင်ငွေနည်းသူတွေနဲ့လူနည်းစုတွေအတွက်ဆိုးဝါးမှုတွေဖြစ်ပေါ်စေနိုင်ကြောင်း liberal အယူဝါဒရှိတဲ့တက်ကြွလှုပ်ရှားတဲ့အဖွဲ့အစည်းပေါင်း90နဲ့စုဖွဲ့ထားတဲ့People's Climate Movement အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆန္ဒပြသူတွေဟာလွတ်တော်အစအဦးကနေသမရအင်ဂျူရောအထိခြေတက်ခဲ့ကြပြီးသမရအင်ဂျူရောအနီးမှာလူထုစေဝဲကြီးကျင်းပခဲ့ပါတယ်။အလားတူခြေတက်ဆန္ဒပြပွဲတွေကိုအမေရိကန်နိုင်ငံအတွင်းကတခြားမျိုးကြီးတွေမှာလည်းတပြိုင်တည်းကျင်းပခဲ့ကြပါတယ
်။ UAV ရဲ့တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းကီလိုမီတာ32 kHz 93.2 ကလိုက်တိုမီတာ40 kHz 4433ညလိုက်တိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာဧပြီလ29ရက်နေ့ကကျင်းပတဲ့အကြိမ်30နဲ့အာဆီယံထိပ်သီးစည်းဝေးတွေနဲ့ဆက်ဆက်စည်းဝေးတွေကိုတက်ရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာစနေနေ့မှာပဲမြန်မာနိုင်ငံကိုပြန်ရောက်လာပါပြီ။ဒေါအောင်ဆန်းစုကြည်ဟာစနေနေ့မနေ့ပိုင်းမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံပြီးစီးပွားရေးတမကရခိုင်ပြည်နယ်တင်းကျင်းတိုးတက်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့ဆွေးနွေးခဲ့တယ်လို့ဘရူနိုင်းဘီယန်ဆူဒန်ဟာဒီဝါဒူလာနဲ့တွေ့ဆုံရမှာတော့နှစ်နိုင်ငံဆက်ဆံရေးစွမ်းအင်နဲ့စိုက်ပျိုးရေးခံတာတွေပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးပါတယ်။တောက်ကြနေ့ကတော့ဗီယက်နမ်ဝန်ကြီးချုပ်ငွင်ဆန်ဖုတ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်တိုးမြင့်မှုဆွေးနွေးခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာဧပြီလ26ရက်နေ့29ရက်နေ့အာဆီယံထိပ်သီးစည်းဝေးနဲ့ဆက်ဆက်ထိပ်သီးစည်းဝေးကျင်းပတာဖြစ်ပြီးစနေနေ့ကကျင်းပတဲ့အကြိမ်30နဲ့ထိပ်သီးညီလာခံမှာအင်ရှင်ဖိလစ်ပိုင်သမ္မတကသူ့မိန့်ခွန်းထံမှာမွေးဆေးဝါးမှောင်ခုံးမှုအန္တရာယ်နဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ကြဖို့အလေးထားပြောပါတယ်။တောက်ကြနေ့မနီလာမြို့ကိုတောရောက်တဲ့ဒေါန်ဆန်းစုကြည်ကအကြိမ်30ထိပ်သီးစည်းဝေးအသီးသန့်စည်းဝေးနဲ့အာဆီယံခေါင်းဆောင်တွေအစိုးရအဖွဲ့အကြီးအကဲတွေနဲ့အာဆီယံပါလီမန်ညီလာခံကိုယ်စားလှယ်တွေလူငယ်ကိုယ်စားလှယ်တွေနဲ့မျက်နှာဆုံညီဆွေးနွေးပွဲကိုလည်းတက်ရောက်ပါတယ်။စည်းဝေးပွဲအပြီး2025အာဆီယံတိုင်းဝမ်ရဲ့လူမှုဝန်ဆောင်မှုဂဏ္ဍအောင်မြင်ကြောင်းကြေညာချက်ကိုလည်းအာဆီယံအကြီးအကဲတွေနဲ့အတူလက်မှတ်ရေးထိုးပါတယ်။
မြန်မာအစိုးရကနိုင်ငံပိုင်ဂျိုဒုစနစ်တည်ထောင်ရေးကိုစတင်လှုပ်ဆောင်နေတာမှာဂျိုဒုစနစ်တည်ထောင်ရေးဥဆောင်ကော်မတီရဲ့ပထမကြိမ်အစည်းအဝေးပွဲကိုဧပြီလ28နေ့ကနေပြည်တော်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနစီဝေးခမ်းမမှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံဟာဂျိုဒုဆက်သွယ်ရေးစနစ်ကို Geo Stationary Patlan Indian Ocean Region IOR 60 degree အရှိတ်တနေရာမှာရှိတဲ့ Intelsat 5ဂျိုဒုကိုအသုံးပြုပြီးတော့တယ်လီဖုန်းဆက်သွယ်ရေးနဲ့ရုပ်သံလက်ခံရရှိတို့အတွေ့1999ခုနှစ်ခေတ်ကစတင်အသုံးပြုခဲ့တဲ့အကြောင်းအဲ့ဒီနောက်1990ခုနှစ်မှာAsia Set 1နဲ့1998ခုနှစ်မှာ Timecom 3တို့ကိုပါတိုးချဲ့အသုံးပြုခဲ့ကြအောင်ဂျိုဒုစနစ်တီထောင်ရေးဥဆောင်ကော်မတီဥက္ကဋ္ဌဒုသမရဦးမြင့်ဆွေကဆွေးနွေးပွဲအတွင်းမှာပြောကြားခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းပြောင်းလဲလာနေတဲ့ဆက်သွယ်ရေးလိုအပ်ချက်တွေနဲ့လူမှုဘဝတိုးတက်ဖွံ့ဖြိုးရေးတို့အတွက်လိုအပ်ချက်တွေအရမြန်မာနိုင်ငံ Space Agency အာကာသဌာနတီထောင်ရေးအတွက်စတင်အကောင့်ထဲပေါ်နေပြီဖြစ်ကြောင်းဒုသမရဦးမြင့်ဆွေကပြောပါတယ်။2018-2019ခုနှစ်တည်းမှာဘတ်ဂျက်ရထားပြီးအကျိုးအမြတ်တွက်ချက်တင်နေတာတွေကိုတွက်ချက်ပြီးတော့ဥပဒေလှုပ်ထုံးလုပ်နေတဲ့အညီလုံခြုံရေးကောင်းတဲ့ဂျိုဒုနဲ့ချိတ်ဆက်ပြီးတော့အများဆုံးအကောင့်ထဲပေါ်နိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဆက်သွယ်ရေးဂျိုဒုထားရှိခြင်းအပြင်ကုန်တွင်ပိုင်းရေပေါ်နဲ့ကျွန်းနေပေါ်အထိတိုင်းပြည်နေရာအနှံ့အပြားအတွက်ဆက်သွယ်ရေးဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ်။
တချို့လုံးဝနဲ့နှစ်နှစ်လောက်ရုံးမတင်လဲအထိုင်းသိမ်းခံနေရတဲ့အမေရိကန်အမျိုးသမီးဆန်ဒီဖန်ကီရယ်စ်ကို တရုတ်ဆိုရကပြန်ပြီးပို့ပေးခဲ့ပါတယ်။သူမဟာတောက်ချန်လေးကတရုတ်နိုင်ငံကနေထွက်ခွာလာပြီးနေထွင်းခြင်းမဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်မြို့ကိုပြန်ရောက်လာပြီးဖြစ်ကြောင်းနဲ့အခုလိုလွှတ်ပေးလိုက်တာဟာအမေရိကန်နဲ့တရုတ်တို့ကြားတင်းမာမှုဖြစ်စေတဲ့အကြောင်းရင်းတစ်ခုကိုဖယ်ရှားပေးလိုက်တာဖြစ်ကြောင်းသူမရဲ့ခင်မွန်းဖြစ်သူဂျက်ဖ်ကယ်လစ်ကပြောပါတယ်။တရုတ်သမ္မတရှီကျင်ပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ဖလော်ရီဒါမှာတွေ့ဆုံပြီးသတင်းသုံးပတ်လောက်မှာပဲသူမပြန်ပြေလွတ်လာတာပါ။ဒီနိုင်ငံရဲ့ဌာနပြောခွင့်ရဂန်ရှောင်းကတော့ခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ခြင်းကစပြီးအဆက်အသွယ်မပြတ်ကြဘူးလို့ပြောပါတယ်။သူမကိုတရှုံမှုနဲ့ထောင်နဲ့သုံးနှစ်ခွဲချခဲ့ပြီးနောက်ပိုင်းအင်ကာနစ်ကသူမကိုနေရရင်းကိုပြန်ပြီးပို့ဖို့အတွက်တရားရုံးကအမိန့်ထုတ်ပြန်လာပါ။သူမရဲ့အမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်ကိုတရုတ်အစိုးရကမထုတ်ပြန်ခဲ့တယ်လို့သူမရှိနေကလည်းနိုင်ငံတော်လျှို့ဝှက်ချက်တွေပါဝင်မှုရှိနေတဲ့ဒီမှုနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်မပေးနိုင်ဘူးလို့ပြောပါတယ်။American ချစ်ဆက်တရုတ်တရှုံနှစ်ဦးကိုဖမ်းဖို့နဲ့သူတို့ကိုနှစ်ဖက်တရှုံလုပ်စေဖို့အတွက် American ထောင်လိုင်း FBI နဲ့သူမှပူးပေါင်းလှုပ်ဆောင်နေတယ်လို့1996မှာတရှုံလုပ်ဖို့အတွက်တရုတ်နိုင်ငံတည်းနှစ်ကြိမ်တိုင်တိုင်လာရောက်ခဲ့တယ်လို့တရုတ်အစိုးရကဆွဆွဲကြောင်းသူမရဲ့ခင်မွန်းကပြောပါတယ်
။ကျူဘာနိုင်ငံမှာစနေနေ့ကစစ်လေရင်ဒဇင်းပစ်ကြခဲ့တဲ့အတွက်တပ်ဖွဲ့ဝင်10ဦးသေဆုံးသွားတယ်လို့ကျူဘာစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စနေနေ့မနေ့ပိုင်းကမြို့တော်ဟာဗာနာကပလာယာဘာရာကိုဝါလေဆိပ်ကနေထွက်ခွာခဲ့တဲ့ဆိုဗီယက်လုံ AN-26 လေယာဉ်ဟာဟာဗာနာရဲ့အနောက်တောင်ဘက်65ကီလိုမီတာလောက်ဝေးတဲ့အန်တမီဆာခရိုင်အတွင်းကကန်ဒယ်လာရီယာတောင်ကျောဘေးမှာပြတ်ကျသွားခဲ့တာလို့စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တခြားအသေးစိတ်အချက်အလက်တွေကိုတော့ထည့်သွင်းဖော်ပြထားခြင်းမရှိပါဘူးခင်ဗျ
။တော်ခင်မြတ်တဲ့ကိုဇော်ဝင်းလိုင်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှာစင်နိုင်ကြပါလိမ့်ရှင်။အခုတော့ Rohingya အရေးမြန်မာနဲ့ Indonesia နှစ်နိုင်ငံခေါင်းဆောင်တွေဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်ပဋိပက္ခဟာရှုပ်ထွေးပြီးအခက်အခဲတွေရှိပေမဲ့ပြဿနာကိုပြေလည်အောင်ဖြေရှင်းဖို့မြန်မာအစိုးရဘက်ကတန်တိတ်ထံအခိုင်အမာချထားကြောင်းဖိလစ်ပိုင်နိုင်ငံမှကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အပြည့်စုံကတော့ဆက်ပြီးနားဆင်ပါရှင်။အာဆီယံထိပ်သီးစည်းဝေးပြင်ပတိကျဆွေးနွေးပွဲအဖြစ်မြန်မာနဲ့အင်ဒိုနီးရှားနှစ်နိုင်ငံခေါင်းဆောင်တွေဟာမနေ့ကပထမဆုံးအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။မိနစ်30ကြာမြင့်တဲ့တကပိတ်ဆွေးနွေးပွဲမှာလူမျိုးရေးဘာသာရေးခွဲခြားမှုတွေရှိနေတယ်လို့ဆွဆွဲခံရတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေအကြောင်းနှစ်နိုင်ငံခေါင်းဆောင်တွေကပြောဆိုခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရီနိုမာဆူတီကသတင်းထောက်တွေကိုပြောပါရယ်ရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုမရှိဘဲတည်ငြိမ်အေဂျင်ရေးဟာမြန်မာနိုင်ငံအတွက်တာမကဒေတာရင်းအတွက်ပါအရေးကြီးကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒေါင်ဆန်းစုကြည်ကိုပြောဆိုခဲ့တယ်လို့ရီနိုမာဆူတီကပြောပါရယ်ရခိုင်ပြည်နယ်အကြက်အတဲနဲ့ပတ်သက်လို့ဖြေရှင်းရမှာကျန်းမာရေးပညာရေးနဲ့အခြားကဏ္ဍတွေမှာနှစ်နိုင်ငံအစိုးရကြားရေးရှိရေးတိုးပူးပေါင်းဆောင်ရွက်ဖို့အင်ဒိုနီးရှားဘက်ကလည်းတင်ပြခဲ့ကြောင်းသူကပြောပါရယ်ဒါအပြင်ရခိုင်ပြည်နယ်မှာမွတ်စလင်တွေအတွက်ဗလီကျောင်းတစ်ကျောင်းကိုအင်ဒိုနီးရှားကကူညီဆောက်လုပ်ပေးမယ့်အစီအစဉ်ကိုလည်းမြန်မာအစိုးရကခွင့်ပြုခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံရေးဝန်ကြီးကပြောပါရယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုခွဲခြားဖိနှိပ်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံဘက်ကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့နောက်ထပ်အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားကတော့မြန်မာအစိုးရကိုအကြီးအကျယ်ဝေဖန်ပြောဆိုခဲ့ပါရယ်ဒါကြောင့်လေရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာအကြီးအကျယ်အငင်းပွားခဲ့ရကြောင်းနိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Free Robinson ကပြောပါတယ
် Even in cases like the brutalization of the Rohingya
ဒီမှာဆိုရကရိုဟင်ဂျာတွေပေါ်ရဆက်မှုတွေလုပ်ခဲ့တဲ့ကိစ္စမှာဆိုရင်အာဆီယံကတစုံတရာဖိအားပေးပြောဆိုဖို့တောင်အကြီးအကျယ်တိုက်ပွဲဆင်နွှဲရသလိုမျိုးဖြစ်ခဲ့ပါတယ်
ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကင်တွယ်ပုံကိုနိုင်ငံတကာကဝေဖန်နေတဲ့အပေါ်မှာပြန်ကြားရေးဝန်ကြီးဦးဖေမြင့်ရဲ့တုံ့ပြန်ပြောဆိုမှုကတော့
အဲ့ဒါဒီအမေရိကန်မှာဖြစ်တဲ့ 9/11 တိုက်သလိုနေရာတားကြပြီးရွေးထားပြီးတော့ဝင်တိုက်တဲ့ကိစ္စကြီးပဲနော်တော်တော်ကြီးကျယ်တဲ့တိုက်ခိုက်မှုတရားပေါ့နော်အဲ့တော့အဲ့ဒီအချက်ကိုအာရုံမစိုက်ဖက်နဲ့အဲ့ဒါကိုပြန်ပြီးတော့တုံ့ပြန်တဲ့ဒီကိစ္စတွေပေါ်ထဲမှာမူတည်ပြီးတော့ပဲသူက humanitarian so viewpoint နဲ့ပြီးတော့ highlight လုပ်ပြီးတော့အဲ့ဒါကိုဝယ်ဖို့ပြီးတော့ဒါကိုဟိုသတင်းယူချက်တွေပေါ့နော်
Manila Mura Ma Neyaja Jimbare Jane Tonze Miao ASEAN Tati Nila Gangu Teo Kede Nangano Diming and Boku Dom San Sujiha Indonesia Abye Asian Philippine Nanga Vienna Brunei Sare Nangan Riga Gonsang Dinele Tichasi Twisongi Nanangan Sasanyi Tomyimbu Kesa Yetri Abye Sibwayi Saibyu Yine Swan In Ganari Ma Bubang Song Yeyi Kesa Yetri Gu Swini Gebarish ဒီမိုကရက်တစ်မြန်မာအသံဒီဗီဗီရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒီဗီဗီရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ ပြောရင်မြန်မာပိုင်းရုပ်တံအစီအစဉ်ကိုနေ့စဉ်မြန်မာစံတော်ချိန်ညနေ9:00ကနေ9:20အထိအေရှာ7ဂျိုဒူကနေပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဖန်ယူကြည့်ရှုကြပါလို့ဖိတ်ခေါ်ပါတယ်အခုတော့ကျမတို့တနင်္ဂနွေနေ့ခင်တိုင်းထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာပါနောက်ပိုင်းမှာလည်းဒုတိယ28ရာစုပင်လုံညီလာခံရဲ့အလားအလာနဲ့ပတ်သက်လို့စနေနေ့ည8:00လေးလိုက်အစီအစဉ
သက်တမ်းတစ်နှစ်တာကာလစီးပွားရေးအခြေအနေတွေကိုဦးအောင်ခင်ကတုံ့တက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။ NLD အစိုးရစက်တမ်းပထမနေ့မှာစီးပွားရေးတုံ့နေနေတာနဲ့ပတ်သက်ပြီးသတင်းမီဒီယာလောကမှာအမျိုးမျိုးဝေဖန်ရေးသားကြပါတယ်။စီးပွားရေးပြဿနာကိုထိထိရောက်ရောက်မဖြေရှင်းနိုင်ရင်ပြည်သူ့စောင့်ရနေရေးအခြေအနေဟာပုံမူဆိုးဘွားလာပွေရှိတယ်လို့ AP လ21ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါဗျ။စီးပွားရေးကျတဲ့လာတာဟာတိုင်းပြည်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်နိုင်တဲ့အခြေအနေကိုရောက်လာတယ်လို့ Big Time Pro Party ဥက္ကဋ္ဌကနေပြည်တော်မှာပြောပါတယ်။ဒါပေမဲ့ဝါရဲ့လုပ်ငန်းရှင်တွေကတော့ရေရှည်မှာကောင်းမွန်လာနိုင်မယ်လို့မြင်ကြပါဗျ။စီမင်းအတိုင်းလုံမလုံစစ်ဆေးဖို့အတွက်ရန်ကုန်ကဆောက်လုပ်မှုတွေကိုရည်ရည်ရဆိုင်တာစီးပွားရေးကိုရပ်တန့်သွားစေတယ်လို့ IMF နဲ့ကမ္ဘာ့ဘဏ်အစဉ်ကစားနှစ်ခုစလုံးမှာထောက်ပြထားပါတယ်။စိုက်ပျိုးရေးမှာတော့ရေကြီးတဲ့ဒဏ်ကုန်ခံရတော့မှုမျောလင့်တယ်လို့ဖြစ်မလာတာပါတဲ့။မြမရင်းနှီးမြှုပ်နှံမှုကော်မရှင်ကအတိပြုထားတာတွေကိုနှစ်ဆမ်းပိုင်းကရပ်ဆိုင်လိုက်တာဟာလေစီးပွားရေးကိုတုံ့နှေးစေတယ်လို့ IMF ကဆိုပါတယ်။NLD အစိုးရတက်လာချိန်မှာတဘာဝတန်းငွေဈေးကျနေတာမို့ပို့ကုန်ဝင်ဝင်40ရာခိုင်နှုန်းကျဆင်းသွားတာကိုလည်းသတိပြုတင်ပါတယ
် NLD အစိုးရရဲ့ policy မူဝါဒတွေကိုရှင်းလင်းပြသစွာသိမြင်ရေးဟာလည်းအရေးကြီးတယ်လို့ဆိုပါတယ် NLD အဖွဲ့ချုပ်ကထုတ်ပြန်ကြေညာတဲ့မူဝါဒ12ချက်ကိုအခြေခံတဲ့စီးပွားရေးအမြင်ကိုအစိုးရအနေနဲ့ပုံမှန်ထုတ်ပြန်တင်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာဖော်ပြပါတယ်မြမစီးပွားရေးပညာရှင်ဦးလှမောင်ကလည်းစီးပွားရေးမူဝါဒ12ချက်ဟာအလွန်ကောင်းမွန်ကြောင်းမူဝါဒမရှိဘဲလုပ်ခဲ့လို့မတိုးတက်တာဖြစ်ကြောင်း The Voice စာဆောင်နဲ့တွေ့ဆုံမင်းမြန်ကန်းမှာဇန်နဝါရီလတုန်းကပြောကြားသွားပါတယ်။ဒါပေမဲ့ဒီမူဝါဒတွေကိုလက်တွေ့အကောင်အထည်ဖော်ဖို့အတွက်အမှုတန်းတွေအစည်းအဝေးကျင်းပပြီးညွှန်ကြားတာမျိုးမတွေ့သေးဘူးလို့ဆိုပါတယ်။မူဝါဒအကောင်အထည်ဖော်ရမှာအစီအစဉ်ကြကြဦးစားပေးလုပ်နိုင်ရင်ဒီနှစ်ထဲစီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ
်ဗန္ဒာရေးဆိုင်ရာမှာ NLD အစိုးရဟာသတိထားပြီးမျောမြင်ဆင်ခြင်စွာဆောင်ရွက်နေတယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာမှာဖော်ပြပါတယ်ဒါကြောင့်မို့အစိုးရတက်တန်းပထမ6လပိုင်းမှာစီးပွားရေးတိုးတက်မှု600ခန့်နှုန်းသာရှိပြီမဲ့လက်ရှိဗန္ဒာရေးနှစ်ကစပြီး3နှစ်ကာလမှာနှစ်စဉ်900ခန့်နှုန်းကျော်စီးပွားရေးတိုးတက်လိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်အစိုးရအသုံးစည်းလုံငွေကိုယွန်နေအောင်လုပ်ပြီးငွေဆက်ကူတင်တယ်လို့ရိုက်နှိပ်ထုတ်ဝေတာမျိုးမလုပ်ပဲစစ်စစ်ငင်းငင်းဆောင်ရွက်တာဟာငွေကြေးဖောင်းကျွာမှုကိုလျော့စေလိမ့်မယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရနောက်ဆုံးနှစ်မှာအစိုးရလုံငွေပြမှုဟာတိုင်းပြည်အသတင်းထုတ်လုပ်မှုရဲ့300ခန့်နှုန်းအထိတိုးပွားလာပါတယ်။ အစိုးရဟောင်းထားခဲ့တဲ့အမွေအစိုးကိုဆက်ခံပြီးဖြေရှင်းရတာဟာလေပြဿနာတစ်ခုဖြစ်ပါတယ
် NLD အစိုးရလက်ထက်မှာလည်းအစိုးရအသုံးစည်းလုံငွေပြမှုဟာတိုးပွားလာဝယ်ရှိတဲ့အတွက်ဩဂုတ်လမှာဘတ်ဂျက်ပြင်ဆင်ရေးဆွဲပြီးပညာရေးကျန်းမာရေးနဲ့စိုက်ပျိုးရေးကလွယ်ပြီးအသုံးစည်းလျှော့ချတာကိုလည်းကမ္ဘာ့ဘဏ်ကထောက်ပြပါတယ်အနှစ်90ကျော်အသုံးစည်းလုံငွေပြလာတာကိုတနှစ်သား NLD အစိုးရလည်းဘာမှမတတ်နိုင်ဘူးလို့ NLD စီးပွားရေးအကြံပေးရှောင်းတန်းနက်ကဆိုပါတယ်။ဦးသိန်းစိန်အစိုးရခြံခဲ့တဲ့စီးပွားရေးအမွေအစိုးကိုသဘောမပေါက်သူတွေများနေတယ်လို့ပြောပါတယ်။ NLD အစိုးရကြောင့်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းသွားလို့ဖြစ်ပေါ်လာတဲ့အကျိုးဆက်ကိုအခုမှစတင်ခံစားရတာလို့ရှောင်းတန်းနက်ကပြောပါတယ်။ AB လမှာစသုံးတဲ့ဥပဒေကြောင့်နိုင်ငံသားငွေရင်းနှီးမြှုပ်နှံမှုပမာဏတိုးပွားလာလိမ့်မယ်လို့ဆိုပါတယ်။
နေပေါင်းများစွာအာဏာပြပြီးတင်ဒရိုလုပ်ခဲ့တဲ့မြန်မာစီးပွားရေးကိုပုံမှန်ပြန်ဖြစ်အောင် NLD အစိုးရကြိုးပမ်းနေတာဟာအကောင့်အထည်ပေါ်နေပြီလို့ရှောင်းတန်နာကသုံးသပ်ပါလေ။လွန်ခဲ့တဲ့နှစ်ကပြတ်ထန်းတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေဟာနိုင်ငံခြားကုမ္ပဏီတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့ဆိုပါလေ။မြန်မာစီးပွားရေးမှာနိုင်ငံပိုင်လုပ်ငန်းနဲ့အစိုးရဆက်ဆက်နေတဲ့လုပ်ငန်းတွေကြီးစိုးနေတာကြားပါပြီ။ဒါလို့ကိုဂျိုးရှာအုပ်စုရဲ့အခန်းကဏ္ဍကိုနေနိုင်တဲ့မြန်မာအောင် NLD အစိုးရကြိုးပမ်းနေတာဟာအတော်လေးခရီးရောက်တယ်လို့ရှွန်တန်လကပြောဆိုကြောင်း AP လ9ရက်နေ့တို့အေယာဝတီအင်္ဂလိပ်သတင်းမှာဆန်ဒီဘရွန်ကရေးသားထားပါတယ်။နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်လုပ်တဲ့စီမံကိန်းကိုစတင်အကောင့်တွေဖော်နေပြီဖြစ်လို့နိုင်ငံပိုင်လုပ်ငန်းတစ်ဝက်ကိုပုဂ္ဂလိကပိုင်အဖြစ်အသွင်ပြောင်းနိုင်တယ်လို့ဆိုပါတယ်။နိုင်ငံပိုင်ဘိုင်းလုံငန်းကိုပြုပြင်ပြီးအသေးစားအလတ်စားလုပ်ငန်းရှင်တွေကိုငွေချေးတာဟာ NLD အစိုးရရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။စစ်အစိုးရတွေလစ်လျူရှုခဲ့တဲ့လူသားချင်းပြည့်တိုးတက်ဖွံ့ဖြိုးရေးအတွက်ကျန်းမာရေးနဲ့ပညာရေးမှာ NLD အစိုးရဆောင်ရွက်နေတာဟာအရေးကြီးတယ်လို့ဆိုပါတယ်။အစိုးရဆိုတာအမိန်ပေးသူမဟုတ်ဘဲတိုးတက်ဖွံ့ဖြိုးအောင်ကူညီသူတာဖြစ်တဲ့နယ်လို့ NLD အစိုးရအကြံပေးပုဂ္ဂိုလ်ရှွန်တန်းလကရှင်းပြထားပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုကျမတို့ website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရရှင်။အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါ။ဒီတွင်ပါ English American စာကဏ္ဍမှာမြန်မာသတင်းတော်ကမှအသုံးများနေတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း race against the clock
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက R A C E race ကပြိုင်နာ A G A I N S T against ကဆန့်ကျင်ပြီး T H E the C L O C K clock ကနိုင်ဆိုတော့စက္ကူခွန်ရဲ့လုံကဒေဘေကနိုင်နဲ့ဆန့်ကျင်ပြီးပြိုင်နာဖြစ်ပါတယ်ဒီတော့ idiom အသေးပဲကနိုင်နဲ့ပြိုင်ရတယ်ဆိုကြတဲ့ကအချိန်နဲ့လူပြီးလုပ်ရတာကိုဆိုလိုတာဖြစ်ပါလေဒီတော့ကို clock အစား time နဲ့လည်းအစားထိုးပြီး race against the time ကိုလည်းပြောလို့ရပါလေဒီတော့ကိုသမ္မတ Trump ကသူ့ရဲ့ရာထူးတည်တံရတရားပြည့်မဲ့ April 28ရက်နေ့အမီသူ့ရဲ့အောင်မြင်မှုတွေကိုချပြနိုင်မှုစီးပွားရေးလုပ်ငန်းတွေအတွက်ဝင်ငွေခွန်တည်သားစွာချော့ချပေးတဲ့အမိတ်စသဖြင့်တို့ကိုတွန်းလှုပ်ရမှာသတင်းမီဒီယာတွေက Trump's race against the clock to do something တခုခုကိုလုပ်ပြနိုင်ဖို့သမ္မတ Trump ကအချိန်လူစူးစမ်းနေတယ်လို့ထောက်ပြရေးသားခဲ့ကြတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ We have to race against the clock to get our stories ready for broadcast.
ကျွန်တော်တို့အနေနဲ့အတန်လွှင့်ချိန်အမီပဲသတင်းတွေကိုအချိန်လူလောက်ကြရတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ We have to race against the clock to get our stories ready for broadcast.
ခုဆက်လက်တင်ပြပေးမှာကတော့
A rude awakening.
ဖြစ်ပါတယ်။စာလုံးပေါင်းက A ကတခု RUDE rude ကရိုင်းပြတာဒါမှမဟုတ်ရုတ်တရက်အထိတ်တလန့်ဖြစ်စီတာ AWAKENING.awakening awake ဆိုရဲအဲ့ရာကနိုးတယ်လို့ဒီပေရတဲ့စကားလုံးကဆင်းသက်လာပြီးတော့ awakening ကတော့နိုးထမှုကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာနောက်အဓိပ္ပာယ်တစ်မျိုးကတော့အမှန်တရားကိုသိလာတာအတိတရားရစီစားကိုလည်းဆိုလိုတာဖြစ်ပါတယ်ဒါကြောင့်စုစုပေါင်းရဲ့ဓာတ်ရဲ့အဓိပ္ပာယ်ကတော့ ယုတ်တရအလံတရားနှိုးထလာတာဖြစ်တယ်လို့ယုတ်တရအတိတရားရလာတယ်လို့လည်းဆိုနိုင်ပါတယ် ADM ဆိုတဲ့တော့အဒီဘေကတော့အမှန်တရားကိုသိလာတဲ့အခါလူတို့အတွက်ထိတ်လန့်တုန်လှုပ်စေတာစိတ်ဆင်းရဲမှုကြီးစေတာတနည်းအတိတရားရတဲ့အခါမှာစိတ်ထဲခံလိုက်ရပြီးဆိုပြီးငါထင်ထားတာနဲ့တလွဲဖြစ်နေပါလားရက်တွေမှာပြောသလောက်မလွယ်ပါလားဆိုတာကိုသဘောပေါက်ရမှာစိတ်ဆင်းရဲမှုနောင်တကြီးစွာရမှုပိဿယမှုကြီးတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့နဖူးတွေဒူးတွေဖြစ်တဲ့အခါတနည်းအမှန်ကိုသိတဲ့အခါကိုယ်နဖူးကိုရိုက်ပြီးအကျိုးနည်းပါရောလားမလွယ်ပါလားလို့ပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်။ဒီတော့ကိုသမ္မတ Trump ကအရင်သမ္မတဟောင်း Obama နဲ့ချက်ကအတည်ပြုခဲ့တဲ့ Affordable Care လို့ခေါ်တဲ့ဈေးနှုန်းသစ္စာတဲ့ကျန်းမာရေးပြည့်စုံဆောင်ရှောက်မှုကိုပယ်ဖျက်ပြီးအစ်စ်နဲ့စားထိုးမယ်လို့သူမဲဆွယ်လှုပ်ရှားခြင်းကခရီးပေးခဲ့တာဖြစ်ပေမဲ့လို့လေရက်တွေမှာတော့ထင်သလောက်မလွယ်ပဲ Republican ထွက်တော်အမတ်တွေကတော့ကန့်ကွက်လာကြတဲ့အတွက်နောက်ဆုံးဒီအဆိုကိုထွက်တော်မှာတော့မဲခွဲဆုံးဖြတ်တဲ့အခြေအနေကိုတော့မရောက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်သတင်းမီဒီယာတွေက Donald Trump's rude awakening on healthcare ကျမရေးပြည်သူဆောက်ရှောက်မှုနဲ့ပတ်သက်လို့ Donald Trump နဖူးတွေဒူးတွေကြတော့မလွယ်မှန်းတည်သွားပြီလို့ကြေစာရေးသားခဲ့ကြတာဖြစ်ပါတယ်။ဒီတော့ ਨੇ ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေးလာကြည့်ကြရအောင်ပ
ါ You've been so spoiled by your parents, John. I'll tell you, you're in for a rude awakening when you have to take care of yourself.
Johnny, မိမိပါတွေကမင်းကိုတိတ်လိုလိုက်ထားကြတာ။မင်းကငါပြောမင်းမင်းဟာမင်းသားနေရမယ်ဆိုရင်တော့မင်းအတွက်တော့တကယ်လွယ်မှာမဟုတ်ဘူးလို့ဒီပေရပါလေ။
You've been so spoiled by your parents, John. I'll tell you, you're in for a rude awakening when you have to take care of yourself.
ခုနောက်ဆုံးတင်ပြပေးမှာကတော့
Slam Dunk.
ဖြစ်ပါတယ်။စာလုံးပေါင်းက SLAM Slam ကအားနဲ့ရိုက်ချလိုက်တာ DUNK Dunk ကအပေါ်ကနေလောင်းချလိုက်တာဆိုတော့စကူခွန်ရဲ့လုံောက်ဒီပေကတော့အားနဲ့အပေါ်ကနေလောင်းချလိုက်တာဖြစ်ပါတယ်။ဒီတော့ကဘတ်စကတ်ဘောကစားနီကနေဆင်းသက်လာတာပါဘတ်စကတ်ဘောအကစားသမားဦးနေနဲ့ဂိုးသွင်းတဲ့တံခွေထဲကိုအနိကအဖော်ကနေခုံးပြီးရိုက်သွင်းနိုင်လိုက်တဲ့ဂိုးမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကိုနေ့စဉ်ပွားမှာသုံးလာကြပြီဖြစ်တဲ့အချိန် ATM အတိပဲကတော့တခုခုကိုလွယ်လွယ်လေးနဲ့လုံနိုင်တာကျမတို့မြန်မာမှာတော့အပိုင်တွက်ထားပြီးလုံနိုင်မဲ့ကိစ္စမျိုးကိုဆိုလိုတာဖြစ်ပါတယ်သမ္မတ Trump ကသူရွေးကောက်ပွဲမဲဆွဲလှုပ်ရှားခြင်းကသမ္မတဥပမာလက်ချက်ကအတည်ပြုခဲ့တဲ့ဈေးနှုန်းချိုသားတဲ့ကျန်းမာရေးပြည်သူဆောက်ရှောက်မှုကိုဖျက်သိမ်းမယ်လို့ဂရီပေးခဲ့ခြင်းကဒါကိုလွယ်လွယ်နဲ့လုံနိုင်လိမ့်မယ်လို့အပိုင်တွက်ထားပုံရတဲ့အတွေ့အကြုံလေသတင်းမီဒီယာတွေက Repealing Obamacare was supposed to be a slam dunk for Donald Trump လို့ရေးသားခဲ့ကြတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The opposition party had very high support among voters It seemed winning the election for the party might be a slam dunk.
အတိုက်ခံပါတီပေါ်မင်းဆန္ဒရှင်ကြီးထောက်ခံမှုကအတော်လေးအားကောင်းနေတယ်။ဒါကြောင့်ဒီရွေးကောက်ပွဲမှာအဲ့ဒီပါတီအနိုင်ရဖို့အပိုင်တွက်နိုင်တဲ့အခြေအနေရှိတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The opposition party had very high support among voters. It seemed winning the election for the party might be a slam dunk.
ဒီသတင်းပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
race against the clock, a rude awakening, slam dunk.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချိန်မျိုးမှာလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနိုင်နိုင်ကြပါတယ်ရှင်အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာမအေးတနာကျော်စီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကိုနားဆင်ရမှာပါရှင်ဒုတိယ27ရာစုပင်လုံညီလာခံအလားအလာနဲ့ပတ်သက်လို့ဆွေးနွေးထားပါတယ်ထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ်ရှင်မင်္ဂလာပါစနေညတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါတယ်ရှင်ဒီတစ်ပတ်ဆွေးနွေးရမယ့်အကြောင်းအရာတော့အားလုံးသိကြပြီဖြစ်ပါလိမ့်မယ်မကြခင်မှာဒီမေလအတွင်းမှာကျင်းပဖို့ရှိတဲ့ဒုတိယအကြိမ်ပင်လုံညီလာခံအလားအလာနဲ့ပတ်သက်ပြီးတော့ဘာဘလို့အလားအလာကောင်းတယ်လဲနောက်ပြီးတော့ဘလို့မျိုးစိန်ခေါ်ကဲဆက်မှုတွေရှိလဲဆိုတာကိုဆွေးနွေးကြမှာပါပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေအားလုံးလေလိုင်းပေါ်ကိုရောက်နေပါပြီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာခွန်မြင့်ထွန်းသူက PNL ဥက္ကဋ္ဌဖြစ်ပါတယ်ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရက်ကော်မတီရဲ့အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်ပါတယ်နောက်တစ်ယောက်ကတော့မြန်မာနိုင်ငံရေးလေလာသုံးသက်သူဦးရထွန်းမပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်ပါရင်နောက်မြန်မာရေးလေလာသုံးသက်သူဦးမမောင်စုကိုလည်းဖိတ်ကြားထားပါရင်ဝင်ပြီးတော့မေးမြန်းကြမယ့်သောရရှင်တွေလည်းလေးလိုင်းပေါ်ရောက်နေပါပြီအီးမေးလ်ကမေးမြန်းပြီးတော့ပါဝင်ဆွေးနွေးလာတဲ့သောရရှင်တွေရဲ့စာတွေကိုလည်းဖတ်ပေးမှာဖြစ်ပါရဲ့ရှင်ဒီတော့ပထမအနေနဲ့ကျွန်မတို့နည်းနည်းနောက်ကြောင်းပြန်ကောက်ပြီးတော့မေးချင်ပါတယ်ဒီပင်နိုင်ဆွေးနွေးတဲ့သူတွေကပေါ့နော်ဟိုခွန်မြင့်ထွန်းကပထမဦးဆုံးမေးချင်ပါတယ်ဟိုအခုကျင်းပတည်ဆည်းခဲ့တဲ့27ရာစုပင်လုံညီလာခံပထမအကြိမ်ကနေပြီးတော့ဘာတွေဖြစ်ထွန်းမှုတွေဘာတွေရလဒ်တွေပေါ်ထွက်ခဲ့ပါလဲရှင်
ဒီကဲဒီ27ရာစုပင်လုံညီလာခံမှာကျွန်တော်တို့အကျိုးရလဒ်ဖြစ်ထွန်းမှုကတော့ဘာလဲဆိုလို့ရှိရင် NCA ရဲ့ပြဋ္ဌာန်းချက်တွေမှာNCA ကိုကြေကြေကြဲမြတ်အတိတ်ပဲဖွင့်ဆိုပြီးတော့သဘောထားတည်ကြည်နဲ့ကြေကြေကြဲမြတ်အတိတ်ပဲဖွင့်ဆိုပြီးတော့မှလက်မှတ်ထိုးတဲ့ NCA ကိုလက်မှတ်ရေးထိုးရတဲ့လူတွေကလက်မှတ်ရေးမထိုးတဲ့လူတွေရောဒီအစိုးရလွှတ်တော်တက်မလို့ခေါင်းဆောင်များနဲ့အတူကျွန်တော်တို့တစ်ဆက်တရားစုပင်လုံညီလာခံဖူးပြဲကျင်းပရေးဥဆောင်ကော်မတီဖွဲ့စည်းပြီးတော့မှဖွဲ့ကျင်းပခဲ့တာအဲ့ဒါကျွန်တော်နိုင်ငံရေးနှစ်တာဖြစ်ပါတယ်ဒီ27တရားစုပင်လုံညီလာခံဟာလက်မှတ်ထိုးသည်ဖြစ်စေမထိုးသည်ဖြစ်စေကျွန်တော်တို့အားလုံးနဲ့သက်ဆိုင်နဲ့အားလုံးပိုင်ဆိုင်နဲ့အားလုံးပါဝင်ရမယ်ဆိုတဲ့အခြေခံနဲ့အဲ့ဒါကိုကျင်းပနိုင်ခဲ့တာအဲ့ဒါကျွန်တော်နိုင်ငံရေးအဓိကဖြစ်ထွန်းမှုဖြစ်ပါတယ်။နောက်တစ်ခုကတော့ဒီ NCO ကျွန်တော်အဓိပ္ပာယ်ဖွင့်ဆိုကြတဲ့အခါမှာဒေါက်တာဆန်းစုကြည်ကလည်းပြောပါတယ်။ဒါသဘောထားကြီးကြီးနဲ့ NCO ဒိဗ္ဗေကြေကြေပြန်ဖွင့်ဆိုပေးကြပါသူလည်းဒီလိုတောင်းဆိုတယ်။အဲ့တော့ကျွန်တော်ဒီ27ရာစုပင်လယ်ညီလာခံပထမအစည်းအဝေးကိုကျင်းပခဲ့တဲ့အခါမှာ NCO မှာရှိနေတဲ့အချက်အလက်တွေကိုနှစ်ဖက်သဘောတူညီပြီးတော့မှကျေကျေကျေကျေအတိတ်ပဲဖွင့်ဆိုနိုင်ခဲ့တယ်ဆိုတဲ့အချက်တခုကလည်းဒါကြောင့်အနှစ်သာတစ်ခုဖြစ်ပါတယ်ခင်ဗျာ
ဒီနောက်ထပ်ဒီပင်လိုင်းဆွေးနွေးတဲ့အထက်ကဦးရဲထွန်းကိုသုံးသပ်ခိုင်းခြင်းပါလေဒီပထမအချိန်ဟိုပင်လုံညီလာခံကျင်းပခဲ့တာနဲ့အခုမကြခင်ကျင်းပတော့မယ့်ဒုတိယအချိန်ပင်လုံညီလာခံကြားမှာပေါ့နော်အမျိုးသားအဆင့်ဆွေးနွေးပွဲတွေဟိုကျင်းပခဲ့ရပါတယ်အဲ့ဒီအမျိုးသားအဆင့်ဆွေးနွေးပွဲတွေအချိန်နေဘလို့ရှိပါလဲအောင်မြင်မှုရပါလားဒီဒုတိယပင်လုံညီလာခံကျင်းပဖို့အတွက်အဆင့်အနေထားမှာရှိစေပါလားရှင့
်အဲအမျိုးသားအဆင့်ဆွေးနွေးပွဲတွေကတော့တခြားနေရာတွေတော့ကျွန်တော်သိမသိဘူးပေါ့လေကျွန်တော်ချမ်းပြည်နယ်မှာတော့နည်းနည်းလေးအဲ့ဒါပြဿနာရှိတယ်ပြဿနာရှိတယ်ဆိုတာအဲ့ဒီဆွေးနွေးပွဲတွေသွားတက်တဲ့အဲလူငယ်တွေကပြန်ပြောပြတာရောနောက်ကြားတာရောပေါ့နော်သူတို့ဒီဟာကိုလေးလေးနက်နက်နဲ့အဲဒီကြိုးကြိုးတင်းတင်းတိုင်တိုင်မြဲမြဲအဲ့လိုမျိုးလုပ်တာမျိုးဟိုမရှိဘူးပေါ့နော်အခုလည်းကျွန်တော်တို့အခုတည်းဖြစ်လေဒီဟာကိုတောင်ကြီးမှာလုတ်ဖို့တောင်မှာလုတ်ခွင့်မရသေးဘူးလို့ကြားနေတယ်။အဲ့တော့ဒီမြို့သားအချင်းဒီဆွေးနွေးပွဲတွေလုတ်တာကအဲဒီဒေးလေးနဲ့နဲ့လုတ်တာဟုတ်ရလားပေါ့နော်ကျွန်တော်အဲ့ဒါတန်တရားဖြစ်မိတယ်ဗျာ
။ဟုတ်ကဲ့ဟိုဒီကိစ္စပေါ်မှာဥပမာဆိုအနေနဲ့ရောဘယ်လိုသုံးသပ်ပါလဲရှင်ဘယ်လိုအမြင်ရှိပါလဲ
။အဲအဓိကတော့ NC သုံးဖြတ်ချက်မှာပါတဲ့အတိုင်းပေါ့လေ။sorry အဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲဒေသဆင်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့ဆိုတာတကယ်တမ်းအကျဉ်းတစ်ခုပဲလုပ်နိုင်နေကြ။နော် ASEAN ဆက်ရှမ်းဖွဲ့လည်းမလုပ်နိုင်ဘူး ALP လည်းမလုပ်နိုင်ဘူး။အဲ့တော့ချင်းဖွဲ့ကကန့်ကွက်တဲ့ခါကျတော့ချင်းဖွဲ့ကိုလွတ်ခွင့်ပေးတဲ့ထန်းလန့်မှာနော်။အဲ့တော့လောဆယ်မှာတော့ ASEAN ဆက်နဲ့ရှမ်းပြည်နယ်မလုပ်နိုင်သေးပါဘူး။နော်လောဆယ်ဒ ရခိုင်ပြည်နယ်မှာမလုံနိုင်လေပါဘူး။အဲတော့မြို့သားဆက်နိုင်ငံရေးဆွေးနွေးပွဲမလုပ်ခွင့်နဲ့ဒုတိယကြိမ်ပင်လယ်ညီနိုင်ငံသွားမယ်ဆိုရင်တော့အခက်အခဲတွေရှိလိမ့်မယ်လို့ထင်ပါတယ်။ဒါပထမချက်ပါ။ဒုတိယချက်ကတော့လက်နက်ကိုင်ဂရီဖွန်ကဒီထဲမှာပါနေတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုညီဆွေးနွေးပွဲကိုမခေါ်နိုင်ရင်ကျွန်တော်တို့ကပင်လယ်ညီလာခံဟာညမနဲ့အဆင်ရောက်နိုင်မှာမဟုတ်ဘူးလို့မြင်ပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့အသုံးသတ်ပေးတာကျေးဇူးတင်ပါတယ်ဒီမှာခုနှစ်ထုံးအပြင်ပြီးတော့မေးနေပါတယ်ရှင်ဟိုဒီဥစားကုနာတော့ဒီပထမအချိန်ပင်လုံးညီလာခံကနေပြီးတော့ဖြစ်ထွန်းမှုတွေဟိုပြောသွားခဲ့တယ်ပေါ့နော်အဲ့တော့အခုအမျိုးသားအဆင့်ဆွေးနွေးပွဲတွေကလည်းဟိုပြောသလောက်ဟိုအောင်မြင်မှုမရဘူးဆိုတော့ပထမအချိန်ပင်လုံးနဲ့ဒီဒုတိယအချိန်မကြခင်ကျင်းပမဲ့ပင်လုံးညီလာခံဘာရင်များကွာခြားပြီးတော့ဘာထူးခြားမှုတွေရလာမယ်လို့ထင်ပါလဲရှင်အသုံးသတ်ပါအောင်ရှင်
ပထမတစ်ပြိုင်ကတော့ကျွန်တော်တို့ NCA ကိုဒီသဘောထားကြီးကြီးကျယ်ကျယ်ပြည့်ပြည့်နဲ့အတည်ပြုဖွင့်ဆိုမှုအနေနဲ့ပေါ့လေကျွန်တော်ဒီကျင်းပတဲ့အခါမှာညီလာခံကိုယ်စားလှယ်လို့ကျွန်တော်တက်ရောက်လူတွေအကုန်လုံးညီလာခံကိုယ်စားလှယ်မခေါ်ခဲ့ပါဘူးအဲဒီတော့ကျွန်တော်တို့ UPGGC အစည်းအဝေးမှာညီလာခံကိုယ်စားလှယ်မတက်မှတ်ကိုခဲ့ဘူးမခေါ်ခဲ့ဘူးအဲဘာကြောင့်လဲဆိုတော့ညီလာခံကိုယ်စားလှယ်အနေနဲ့တက်မယ်ဆိုရင်တော့တက်ရောက်တဲ့သူအကုန်လုံး NCA ကိုလက်မှတ်ရေးထိုးပြီးမှသာလျှင်ဒီညီလာခံကိုယ်စားလှယ်အနေနဲ့တက်ရောက်ခွင့်ရမှာဖြစ်ပါတယ်အဲ့လမ်းမီးထိုးတဲ့သူတွေလည်းတက်ရောက်နိုင်အောင်ဆိုပြီးတော့မှအဲ့ဒီကာလကကျွန်တော်တို့ဟိုတုံးနှုံးခဲ့တာအဲ့ညီလာခံတက်ရောက်သူများဆိုအတုံးနှုံးနဲ့အဲ့လိုလေကြည်ကြည်ပြင်းပြင်းအသေးပဲဖွင့်ဆိုပြီးတော့တက်လုပ်ခဲ့တာဖြစ်ပါတယ်အခုဒီလာမဲ့ဒုတိယအချိန်ဒုတိယစီးရေးမှာတော့ကျွန်တော်တို့အဲ့ဒီလိုမျိုးမဟုတ်တော့ဘဲနဲ့ညီလာခံကိုယ်စားလှယ်များအဆင့်တွေတက်ရောက်ပြီးတော့မှဒီဆုံးဖြတ်နိုင်တဲ့အဆင့်တန်းပေါ့လေဆုံးဖြတ်နိုင်တဲ့အဆင့်တစ်ခုဟိုနောက်တစ်ခုကပါဆိုအခုကျွန်တော်တို့ကျင်းပတဲ့ပြီးခဲ့တာဆိုရင်အရင်ဆိုရလက်ထက်မှာဒီချိန်အခုဆိုရလက်ထက်မှာနှစ်ကျေစုအခုကျင်းပမယ့်ညီလာခံ၃ကျေမြောက်ဖြစ်ပါတယ်။အဲ၃ကျေမြောက်ကျင်းပတဲ့ညီငယ်ညီလာခံမှာဟိုအရင်နှစ်ကျေကတော့သုံးချက်တွေမချမှတ်မှတ်နိုင်နေတယ်လို့ဒီကျေမှာတော့အကျန်းပြင်းအဖြစ်ပေါ်ပြီးအများလက်ခံနိုင်တဲ့ဒီသုံးချက်ချက်မျိုးလောက်တော့ချမှတ်နိုင်အောင်လုပ်ရတာပြင်ဆင်ဆောင်ရွက်နေကြတာဖြစ်ပါတယ်။အဲ့တော့ခုနကဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေအခြေအနေကျင်းပပြီးစီးခဲ့တဲ့အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာတော့အထူးဖြင့်ကျွန်တော်ရှမ်းပြည်ပေါ်မှာကျင်းပခဲ့တဲ့အမျိုးသားအဆင့်အစည်းအဝေးကတော့ဒါရက်တိုအတွင်းမှာဒါကမန္တလေးမော်လေးအမြန်လောက်ရတဲ့အတွက်ကြောင့်မို့လို့ဒါဒီမှာတော့ခုနလိုပြည်ပြည်စုံမှုတွေတော့မရှိဘူးဒီကိစ္စနဲ့ပတ်သက်ရင်တော့ကျွန်တော်ရှမ်းပြည်နယ်ဝန်ကြီးချုပ်ကလည်းဒီပုံမှန်လေးလေးနဲ့ဒီကိစ္စကိုပြောသွားတယ်ပြောသွားတဲ့ထဲမှာတော့အခုနေ့ခါမှာဒီအားနည်းချက်တွေချွင်ချက်တွေသူကကြိုတောင်းပန်သွားပြီးတော့မှနောင်လာမဲ့ဆွေးနွေးပွဲတွေကြရင်ဒီချက်ပုံပြည့်စုံမှုဆိုတဲ့ဟာပေါ့လေဒါသူရှမ်းပြည်နယ်ဝန်ကြီးချုပ်ကကိုယ်တိုင်ဦးစီးကျင်းပါတယ်ရှမ်းပြည်နယ်ဝန်ကြီးကအဲ့ပြောသွားပါတယ်ဆိုတော့ကျွန်တော်တို့ကဒီအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေဆိုတာကကျွန်တော်တိုင်းပြည်မှာမကျင်းပဘူးသေးဘူးဘယ်သူမှမအတွေ့အကြုံမရှိသေးဘူး။အဲ့တော့ဒီအတွေ့အကြုံမရှိသေးတဲ့ဆွေးနွေးပွဲအမျိုးသားတွေကိုတော့ကျွန်တော်တို့ကတကြိမ်မိတစ်ကြိမ်ကျင်းပရင်းနဲ့ဒီအတွေ့အကြုံတွေထပ်ပြီးယူသွားမှာဖြစ်ပါတယ်။ဘာလို့ကြောက်ဒီ NCA ရဲ့အနှစ်ချုပ်ကတော့ကျွန်တော်တို့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကပြည်သူလူထုပါရမယ်။အားလုံးပါရမယ်။ပါဝင်လူပါဝင်ထိုက်ဆိုအားလုံးပါရမယ်လို့ဒါသတ်မှတ်ထားတာဖြစ်ပါတယ်။ဒါကြောင့်ဒီရှမ်းပြည်မျိုးသားဒေသလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီရှမ်းပြည်ပြည်နယ်သားတွေရဲ့လုံးလုံးကြကြတက်တက်ကြကြပါလေပူပေါင်းပါအောင်ဆောင်ရွက်ရတယ်လို့ပါတယ်ဒါအားလုံးပေါ့ဒေတာတစ်ခုလုံးအဲ့လိုဖြစ်မှာဖြစ်ပါတယ်
ဆိုတော့အားလုံးပါဝင်ရမယ်ဆိုလို့ဒီခွန်မြင့်ထွန်းပြောသလိုဒီတော်ရရှင်တယောက်ကျမတို့စီကိုစာရေးပြီးတော့ဝင်ရောက်ဆွေးနွေးထားရတော်ရရှင်တယောက်ရဲ့စာကိုဖတ်ပြခြင်းပါလေသူကတော့ဒီအမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားရှမ်းစာပေရင်ကျင်းမှုအတင်ဥက္ကဋ္ဌဖြစ်ပါရဲ့ဒေါက်တာဆိုင်းထွေးမောင်မှာသူကလည်းဒီ NCA 27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့ဟိုသူ့ရဲ့အမြင်ကိုပြောဆိုပြောလိုပါတယ်ဆိုပြီးတော့ကအားလုံးပါဝင်ဖို့ကိစ္စကအစားချီပြီးတော့ဆိုဝင်ပြောဆွေးနွေးထားတာနည်းနည်းလေးနှားထောင်ကြည့်ပါရှင်။ကိုအောင်လွင်စာလေးဖတ်ပြပေးပါနော်
။ဟုတ်ကဲ့ပါ။သူကတော့နံပါတ်1တက်ပြီးရေးထားပါရဲ့။နံပါတ်1ကတော့27ရာစုပင်လုံညီလာခံကိုတန်းတန်းလက်နက်ကန်ဖွဲ့အားလုံးပါဝင်ဖို့ဒေါ်အောင်ဆန်းစုကြည်ကလိုလားပါတယ်။ဒါပေမဲ့ NCA မထိုးရင်မပါဘူးဆိုတော့မထိုးရသေးတဲ့ UNSC ဖွဲ့9ဖွဲ့ရှိပါတယ်။ဒီဖွဲ့9ဖွဲ့ကို NCA ထိုးပါလို့အတင်းခေါ်နေပါတယ်။မထိုးရသေးတဲ့ UNSC ဖွဲ့ဝင်9ဖွဲ့ကလည်းသူတို့တောင်းဆိုထားတဲ့အချက်6ချက်ကိုသဘောမတူရင်မထိုးနိုင်ဘူးလို့ပြောပါတယ်။ဒီအချက်6ချက်ကိုမူအားဖြင့်သဘောတူထားပြီလို့ပြောပေမဲ့ KIO KIA ဘူချုပ်ကတော့6ချက်ထဲမှာတစ်ချက်ပဲသဘောတူတယ်။ကျန်တာပြန်ဆွေးနွေးရအောင်မယ်လို့ပြောပါတယ်။ဒီဒုတိယအကြိမ်27ရာစုညီလာခံမှုမေလမှာလုပ်မယ်လို့ပြောပါတယ်မေလမတိုင်ခင် NCA ထိုးနိုင်မလား UNSC အဖွဲ့ခုနှစ်ဖွဲ့မထိုးရင်ထိုးတဲ့၈ဖွဲ့နဲ့ပဲလုပ်သွားမလားကျွန်တော်အမြင်ကတော့တကယ်လို့အစိုးရကရှော့ပေးမယ်ဆိုရင် UNSC က NCA ကိုထိုးပြီး27ရာစုဒုတိယရင်ဆွေးနွေးပွဲအောင်မြင်ပါလိမ့်မယ်မထိုးပဲကျန်တဲ့ခုနှစ်ဖွဲ့မပါပဲထိုးထားတဲ့၈ဖွဲ့နဲ့ပဲလုပ်သွားရင်လည်းအတိတ်ပဲမရှိပါဘူးဘလုံးမှငင်းကြိမ်မရနိုင်ပါဘူးနံပါတ်၁ကတော့ UNSC အဖွဲ့ခုနှစ်ဖွဲ့ NCA ထိုးလိုက်ရင်တော့မှဗမာတံတမလို့ကလုံးဝလက်မခံတဲ့ TNL A MNDA တို့ဘယ်လိုလုပ်မလဲသူတို့မပါဝင်နိုင်ဘူးဆိုရင်လည်း NCA တန်းပြည်လုံးအပြည့်ရဖို့ဆိုတာမဖြစ်နိုင်ပါဘူးအတိတ်ပဲလည်းမရှိပါဘူးနံပါတ်3ကတော့ယူရိုဝက်ဆွေဝါခေါင်းဆောင်ပြီးဖွဲ့စည်းတဲ့ပြည်သူ့နိုင်ငံရေးဆွေးနွေးရေးကော်မတီက NCA လမ်းစဉ်ကိုလက်မခံပါဘူး NCA လည်းထုံးမှာမဟုတ်ပါဘူးဒီကော်မတီထဲမှာလက်မှတ်ထိုးသေးတဲ့အဖွဲ့5ဖွဲ့ပါပါတယ် KRO KIA SSPP SSC လည်းပါပါတယ်ဒီပုံစံတိုင်းဆိုရင်တော့ဝါ6ကမိုင်လာတောင်းရခိုင်ပချင်းရှမ်းမြောက်တို့က NCA ကိုထုံးမှာမဟုတ်ပါဘူး27ရာစုညီလာခံမှာလည်းပါဝင်ရမှာမဟုတ်ပါဘူးကျွန်တော်ထင်တာကတော့နံပါတ်4အနေနဲ့ဒေါ်ဆတ်စုကြည်က27ရာစုပင်လုံဒုတိယအခြေညီလာခံကိုမေလမှာတကယ်ဖြစ်အောင်လုပ်ပါလိမ့်မယ် UNSC ဖွဲ့ဝင်တဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးရေးကော်မတီဖွဲ့ဝင်တွေမပါရင်လည်းလုပ်ပါလိမ့်မယ်ဒီလိုလုပ်ရင်တော့နောက်ဆုံးမှာဘာမှအကျိုးမရှိပဲအဖြစ်မရှိတဲ့27ရာစုပင်လုံညီလာခံပဲဖြစ်လာပါလိမ့်မယ်ဆိုပြီးရေးထားပါတယ်ခင်ဗျာ
ဒါကယ်လီဖိုးနီးယားရှမ်းစာပေရင်ချင်းမှုဥက္ကဋ္ဌဒေါက်တာဆိုင်းထရီမောင်သူစာရေးပြီးဝင်ပြီးဆွေးနွေးတာဖြစ်ပါတယ်။ဒီအထဲမှာဒီတော်ရရှင်ပြောထားတဲ့အထဲမှာကျွန်တော်မြင်ကတော့တကယ်လို့အစိုးရကရှော့ပေးမယ်ဆိုရင် UNFC က NGO ကိုထိုးပြီးတော့27ရာစုဒုတိယအကြိမ်ဆွေးနွေးပွဲအောင်မြင်ပါလိမ့်မယ်။မထိုးဘဲကျန်တဲ့9ဖွဲ့မှာပါပဲထိုးထားတဲ့10ဖွဲ့နဲ့ပဲလှုပ်သွားရင်အတိတ်ပဲမရှိပါဘူး။ဘလို့မှငြိမ်းချမ်းရေးမရနိုင်ပါဘူးတဲ့။ဥပမာဆိုသူပြောတာအပေါ်မှာဘလို့များသုံးသပ်နိုင်မှာလဲရှင့
်။သူပြောတာအခြေခံနဲ့မှန်ပါတယ်ခင်ဗျာ။လောလောဆယ်မှာကျွန်တော်လက်မှတ်ထိုးရတဲ့ရှစ်ခွက်နဲ့လုံးမယ်ဆိုလို့ရှိရင်ကျွန်တော်တို့တက်တနာဖြည့်ရှင်းမှုဖြစ်နိုင်လိမ့်မယ်လို့ကျွန်တော်တော့မမြင်ခင်ဗျနောက်တစ်ခုကတော့အဲ့ဒါတော့နိုင်ငံရေးတက်တနာပေါ့နောက်ဒီတဲ့နိုင်ငံရေးတက်တနာအရင်တက်တနာတော့လက်နက်ကိုင်ပြစ်ကဖြည့်ရှင်းပေါ့နောက်နိုင်ငံရေးတက်တနာပေါ့နိုင်ငံရေးတက်တနာပြောမယ်ဆိုရင်အခုမြောက်ပိုင်းမှာဝါဟုအခြေခံပြန်ပြီးတော့စုလိုက်တဲ့အင်အားစုဟာလက်ရှိလက်နက်ကိုင်အင်အားစုရဲ့85ရာခိုင်နှုန်းပေါင်းဝင်ရှိပါတယ်ပါယူမှာလက်နက်ကိုင်အဲ့ဒီဟာလက်နက်ကိုင်ပြုခါဖြစ်နေတော့အဲ့ဒီဖွဲ့တွေမပါဆွနေဝဲဇဝဲဝိုင်းမှာမရောက်သေးပဲနဲ့ကျွန်တော်ဘယ်လိုဖြေထုတ်မလဲအဖြေထုတ်မှာဖြစ်နိုင်ဘူးလို့ကျွန်တော်မြင်ပါတယ်အဲခုနကပြောသလိုပေါ့ပထမအချိန်အေးဒေါ်ဆန်းစုကြည်ဆိုရလက်တဲ့ပထမအချိန်ပင်လုံညီလာခံတုန်းကအားလုံးကတဲရောက်သူဖြစ်တတ်မှတ်ပြီးကိုယ်စရယ်လို့မတတ်မှတ်ပဲတဲရောက်သူတတ်မှတ်ပြီးတော့ကိုပြောချင်တာပြောသွားတယ်ပြောခွင့်ရလိုက်တယ်အဲပြောခွင့်ရလိုက်တာကိုကျွန်တော်ကအသိမပြုပဲဟုတ်တော့ဆွနေမှုအဖြေတစ်ခုရှာဖို့ဆိုရင်ဒါအဲ့လောက်နဲ့မလုံလောက်ဘူးခင်ဗျာကျွန်တော်တို့ကနောက်ဆုံးတက်ဖို့ဆိုရင် NCA ထိုးထားတဲ့သူတွေမှာတော့မှအမျိုးသားဆက်လူနိုင်ငံရေးဆွေးနွေးခွင့်မရဘူးအဲ့ဒါအပြင်ကိုဒီပြိပခလက်နက်ပြိပခနဲ့ပါနေဖွဲ့တွေကနိုင်ငံဒေါ်လာမှမရောက်သေးဘူးဆိုရင်တော့ကျွန်တော်တို့အဖြေတစ်ခုရဖို့ခက်ဦးမယ်လို့ထင်ပါတယ်ခင
်ဗျဟုတ်ကဲ့အဲ့ဒါဆိုအဲ့ဒါနဲ့တစ်ဆက်သေးပဲအဲ့ဟိုအဲ့ဒီခက်ခဲနေတဲ့အချက်ကိုဘယ်လိုများကြော်လွားနိုင်မလဲဦးမောင်ဆိုဘယ်လိုအကြံပြုချင်ပါလဲရှင်
အဓိကအချက်ကတော့ကျွန်တော်မြင်တာကတော့အဲဒါတော့ကျွန်တော်ဒူးရဲသဘောမဟုတ်ခင်ဗျာ UNC ကတောင်းဆိုတာလည်းရှိတယ် KNU ဥက္ကဋ္ဌအဆုံးမှုဒူးဥက္ကဋ္ဌဗိုလ်ချုပ်ကြီးဆုံးမှုဒူးစေဘောလို့တောင်းဆိုတာလည်းရှိတယ်တပ်မတော်အစိုးရနဲ့တပ်မတော်ဖြေချုပ်မှုလုပ်ဖို့လိုတယ်အပြစ်ခတ်ရဆဲပြီးတော့စွန်းနိုးရဲသဘောမဟုတ်ကိုဖိတ်ခေါ်ဖို့လိုတယ်လို့သူတို့ကိုယ်တိုင်ငုံလည်းပြောထားပါတယ်အခု NCA လက်မှတ်ထိုးထားတယ်လို့ကျွန်တော်လည်းအဲ့လိုပဲမြင်ပါတယ်ခင်ဗျာ
โอเคအခုလေးလိုင်းပေါ်မှာရှိနေတဲ့သူတွေကိုဟိုခေါ်ကြင်ပါတယ်ရှင်ဟိုမက်ခွန်ကြာလေးလိုင်းပေါ်မှာရှိပါတယ်ရှင်မက်ခွန်ကြာဝင်ပြီးတော့ဟိုဆွေးနွေးနိုင်ပါတယ်ရှင်ဟုတ်ကဲ့မက်ခွန်ကြာကတော့ကချင်ချင်းရဲ့ကွန်ရက်ကနေနိုင်ရမှုဖြစ်ပါတယ်
ဟုတ်ကဲ့ပထမဦးဆုံးကတော့ဒီအမှန်တကယ်အပြင်ဒီ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးလို့ပြောင်းလဲပြီးမှခေါ်ဆိုလိုက်တာကလည်းကျွန်မအတွက်မေးခွန်းတစ်ခုဖြစ်ပါတယ်။ဘာဖြစ်လို့ညီလာခံလို့မခေါ်ပဲအစည်းအဝေးလို့ခေါ်တယ်လဲဆိုတော့မေးခွန်းကိုလည်းမေးချင်ပါတယ်ဖြစ်။ဒုတိယတစ်ချက်အနေနဲ့ကျွန်မဒီတလောမှာပဲစံပြင်းနယ်မြောက်ပိုင်းကိုတွားခဲ့ပါတယ်။အဲ့တော့စံပြင်းနယ်မြောက်ပိုင်းရဲ့လက်တွေ့အခြေအနေရဆိုလို့ရှိရင်တော့ဒီတိုက်ခိုက်နေတဲ့အဖွဲ့တွေအကုန်လုံးစပွဲပေါ်မှာမရောက်သေးရကတော့ပြဿနာရှိဦးမှာပဲဖြစ်ပါတယ်။ဥပမာအဖြစ်ဆိုလို့ရှိရင် TNLA နဲ့ KIO ဟာနေရာချင်းကချက်ရောဆက်နေတာ။အဲ့တော့တစ်ဖွဲ့ကလက်မှတ်ထိုးပြီးဇာနဲ့တစ်ဖွဲ့မထိုးဘူးဆိုလို့ရှိရင်တကယ်တမ်းလက်မှတ်ထိုးပြီးအပြစ်ခတ်ရဆေးရယူပြီးတဲ့အချိန်မှာတိုက်ရမယ့်အဖွဲ့တွေဟာတိုင်းရင်းသားအချင်းချင်းဖြစ်ဖို့အတွက်အလားအလာပုံများပါတယ်။နောက်တစ်ခုကတော့ဒီမြမတ်တမတော်ရဲ့လက်အောက်မှာရှိနေတဲ့အဒီဒီသူစစ်တွေဖြစ်ပါတယ်ဥပမာဆိုရင်မူဇယ်မြို့ကိုအခုချိန်မှာရင်းထပ်အလုံးတုံးရေးယူထားတာဟာဒီအဒီသူစစ်အမိခံနှစ်ဖွဲ့ဖြစ်နေပါတယ်ဒေဒီလိုမျိုးအခြေအနေမျိုးမှာလက်နက်ကင်အမျိုးဒီတိုင်းရင်းသားလက်နက်ကင်တော်လိုင်းရေးတပ်ဖွဲ့သားမကမြမတ်တမတော်ကပြန်လည်ပြီးမှဖန်တီးထားတဲ့ဒီသူစစ်အမိခံအဖွဲ့အစည်းတွေပါအများကြီးရောချက်နေတဲ့ချမ်းပြည်နယ်မြောက်ပိုင်းလိုတစ်ခုတည်းကိုပဲကြီးလိုက်မယ်ဆိုရင်တောင်မှ ဒီမှာတော့ဒီအကုန်လုံးဟာညီလာခံစပွဲပေါ်မှာနိုင်ငံရေးရအဖြေချဖို့အတွက်လိုအပ်နေပါတယ်ဒါမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျမတို့အတွက်ဒီဘယ်လိုနည်းနဲ့မှညီပုံမရနိုင်ပါဘူးရှင်နောက်တစ်ခုကတော့ဒီချမ်းပြည်နယ်မြောက်ပိုင်းဟာအခုချိန်မှာဆိုလို့ရှိရင်ဒီသုံးတလန်းဝမ်ဝမ်ဝမ်ဘက်ဒီဘယ်လန်ရုတ်အင်နီရှီတစ်ဖြစ်နေရတယ်ဒါရဲ့ဆက်ဆက်နေပါတယ်ဒီအောင်နိုင်ငံရဲ့ ဒီတူလူချို့ကိုလည်းယွာနေဒီမောင်းထုတ်ထားဆဲဖြစ်နေပါတယ်ဒီချင်းမျိုးမှာနိုင်ငံရေးဆွေးနွေးပွဲကိုအဓိပ္ပာယ်ရှိရှိမပေါ်ဆောင်ပဲနဲ့နောက်ထပ်ဆယ်လီဘရေးရှင်းပေါ့ဒီလိုမျိုးအဲကျင်းပဒီဆိုတဲ့အရာမျိုးပဲဆက်ပြီးလုပ်နိုင်မယ်ဆိုရင်ကျမတို့ဒီလိုညီလာခံမျိုးကိုနောက်ထပ်ဆယ်ကျင်းပဲလုပ်လုပ်ဆန်းကားကျင်းပဲလုပ်လုပ်ဘလို့နည်းနဲ့မှကျမတို့အဖြေကိုရှာလို့ရမှာ ွယ်လိုအပ်နေပါတယ်ရှင
့်ဟုတ်ကဲ့ဟိုမခွန်ကြောင့်ဝင်ပြီးတော့မေးရလဲရှိပါတယ်ဆွေးနွေးရလဲရှိပါတယ်ဆိုတော့ဒီမခွန်ကြောင့်နောက်ဆုံးပြောသွားရတဲ့အချိန်မှာဒီညီလာခံကျင်းပနေတာ celebration အမေရိကန်ပဲကျင်းပနေတဲ့ညီလာခံဆိုတော့ဟိုဒီကိစ္စကိုဘယ်လိုများပြန်ပြောခြင်းမလဲခွန်မြင့်ထွန်းပြောပြဖြေပေးပါရှင့
်အဓိကကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ကျွန်တော်တို့ဒီကိစ္စမှာကျင်းပခဲ့တယ်ကျွန်တော်တိုင်းနာလက်နဲ့တောင်းလိုင်းအဖွဲ့ကြီးအထိတ်ဒီစီကိုကျင်းပပါတယ်အဲဒီမှာကျွန်တော်တို့ဒီ UNFC ရဲ့အဖွဲ့ဝင်ခုနှစ်ဖွဲ့နဲ့ကျွန်တော်လက်မှတ်ရေးထိုးထားတဲ့ဒီ NCO လက်မှတ်ရေးထားတဲ့အဖွဲ့ကြီးပေါ့လေဒါတက်ပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်အဲဒီမှာကျွန်တော်ထွက်တဲ့အဖြေကတော့ဒီ NCO မှာလက်မှတ်ရေးထိုးပြီးတော့တာဝန်နိုင်ရေးကြိုးပမ်းဆောင်ရွက်မယ်ဆိုတဲ့အဖြေကိုအဲ့ဒါကိုထွက်ပါအဲ့တော့ကျွန်တော်တို့ဒီအခုကျင်းပတဲ့၂၁ရာစုပင်လယ်ကြီးလာကန်ဆိုတာကတော့ချက်ချင်းကြီးအဖြစ်တော့အတိတ်တွေပြေဝသွားမှာမဟုတ်ဘူးချက်ချင်းကြီးလည်းကြံစည်တာဖြစ်ရှင်းနိုင်မှာမဟုတ်ဘူးဒါနဲ့ဒီလိုအစင်းတစ်စင်းတစ်စင်းစီတိုးမြင့်ပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ့်အလားအလာတွေကတော့ကျွန်တော်တွေးရပါတယ်။ဥပမာဖြစ်ပြောရရင် UNFC အဖွဲ့ဝင်၃ဖွဲ့ရှိပါတယ်။အရင်ကကျွန်တော်ဒီ UNFC အဖွဲ့ဝင်၃ဖွဲ့ကအစင်းငါစင်နဲ့မပြည့်စုံလို့ဆိုပြီးတော့မှဒီနိုင်ငံရေးဆွေးနွေးပွဲတွေတိုက်ရိုက်တက်ခွင့်ပေးမယ်။ NCO မှာတော့လက်မှတ်ထိုးခွင့်မပေးဘူးဆိုတဲ့သဘောထားရှိခဲ့တယ်။အခုတော့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီအဲ့ဒီစင်းငါနဲ့မပြည့်စုံလို့အရင်ကလက်မှတ်ထိုးခွင့်မရတဲ့အဖွဲ့တွေလည်းလက်မှတ်ထိုးခွင့်ပေးမယ်ဆိုတဲ့အချက်မျိုးကလည်းဒါဟာတိုးတက်လာတဲ့အချက်တွေဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကဒီဖြစ်စဉ်တရားလုံးပြန်ပြင်းအခု NCO လမ်းကြောင်းနဲ့တွားမယ်ဆိုတော့ဒူရီရှိသလို NCO လမ်းကြောင်းမဟုတ်တဲ့အခြားလမ်းကြောင်းနဲ့တွားမယ်ဆိုတာလည်းရှိလာတယ်ဆိုတော့ကျွန်တော်တိုင်းပြည်အဓိကအခြေခံကတော့အဲ့ဒီ NCO လမ်းကြောင်းတွားခြင်းမတွားခြင်းထက်ကိုပြည်တော်စုကိုပြန်လည်ထူထောင်မဲ့သဘောတူညီချက်ရဖို့ကတော့ကျွန်တော်တို့အားလုံးရဲ့တောင်းအောင်ဖြစ်ပါတယ်ပြည်တော်စုသဘောတူညီချက်ကိုကျွန်တော်တို့ချေချေလေလေနှိမ့်နိုင်ဆွေးနွေးမရယူနိုင်ဘူးဆိုရင်ကျွန်တော်တိုင်းပြည်ကအားလုံးပြည့်စုံမှာဖြစ်ပါတယ်အကယ်လို့ကျွန်တော်တို့ကသဘောတူညီချက်ကိုရတယ်ဆိုရင်ကျွန်တော်တို့အားလုံးအောင်မြင်ပြီးတော့တိုးတက်ဖွံ့ဖြိုးမှုကိုတွားမှာဖြစ်ပါတယ်။ဒါဒီကနေ့ကျွန်တော်တို့တိုင်းပြည်အခြေအနေအားလုံးမှာတာဝန်ရှိတယ်။အားလုံးကဒါဟာကျွန်တော်တို့ပူးပေါင်းဆောင်ရမှာဖြစ်ပါတယ်။ဒါကြောင့်ဒီ၂၁ရာစုပြည်လုံးညီလာခံကိုကျွန်တော်တို့ဆက်လက်ကျင်းပလာငင်းငင်းဖြစ်စဉ်ဆက်လက်တွားနိုင်ဖို့ဆိုရင်တော့ကျွန်တော်တို့ကမိမိကိုမိမိကာကွယ်ရေးရှုထောင့်တစ်ခုတည်းကတွားတာမဟုတ်ဘဲနဲ့သူ့ဘက်ကိုယ့်ဘက်နှစ်ဖက်အတူလက်တွဲပြီးတော့ဖက်ပေါက်ကိုဘယ်လိုရှာမလဲဘယ်လိုအတူဖက်မလဲဆိုတာစဉ်းစားဖို့လိုပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့အခါမှာနိုင်ငံရေးမူဝေဝါဒတွေဒါတွေကိုကြီးပဲဆွေးနွေးတာမျိုးမဟုတ်ပဲနဲ့မိမိလိုချင်တဲ့အကျိုးစီးပွားတူးချင်းတော်လည်းကောင်းအဖွဲ့လိုက်တယ်လည်းကောင်းလူမျိုးလိုက်တယ်လည်းကောင်းချန်တဲ့ကိစ္စတွေလည်းကျွန်တော်ပုံမှန်လေးဆွေးနွေးဖို့တော့လိုပါတယ်ဒါအဓိကအဖြစ်ကျွန်တော်တို့ထိတ်တန့်ကောင်းအောင်ချင်းချင်းကြားမှာအဲ့ဒီလိုဆွေးနွေးချက်တွေနဲ့ဖြစ်အောင်တော့ကျွန်တော်တို့ဒါဆောင်ရွက်တင်တယ်နောက်တစ်ခုကကျွန်တော်ပြည်သူလူထုရဲ့အမခံမှုဖြစ်ပါတယ်ကျွန်တော်ပြည်တော်စုကလည်းအခုဆိုရင်ခွဲမတက်ဘူးဝါကအစပါလေအားလုံးကပြည်တော်စုကခွဲတက်မယ်လို့ပြောနေကြတာမရှိသေးတော့ပြည်တော်စုကခွဲမတက်ဘူးဆိုတာတော့သက်ဆိုင်ကျွန်တော်အဖွဲ့အစည်းတွေမကောက်ပြည်သူလူထုကပါဝိုင်းပြီးအာမခံပြီးတော့ဝိုင်းပြောပြီးတော့ဒီငင်းငင်းဖြစ်စင်မှာဒါပါဝင်လာဖို့အားလုံးပါဝင်ဖို့လေဒါကိုကျွန်တော်ဆောင်ရွက်ဖို့တော့လိုပါတယ်ဒီလိုကြောင့်ငင်းငင်းဖြစ်စင်ကပြည်သူလူထုရဲ့ပါဝင်မှုကိုပါဝင်မှုအနေထားအားနည်းနေသူပါဝင်ခြင်းကလည်းအားနည်းနေသေးတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီဒုတိယအကြိမ်ကျင်းပမယ့်ပင်လုံးညီလာခံရလက်ကောင်ထွက်ပေါ်မထွက်ပေါ်ဆိုတာကိုနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးပါမယ်အခုလောလောဆယ်မှာကျန်တဲ့ဒီပင်လိုက်ဆွေးနွေးတဲ့သူတွေနဲ့ဒီဟိုလေးလိုင်းမှာရှိနေတဲ့သူတွေကိုအချိန်ပေးခြင်းမတည်တဲ့ချင်းဟိုလေးလိုင်းပေါ်မှာမော်လိုက်ကဥမျိုးမြင့်ရှိနေပါတယ်ဥမျိုးမြင့်ကြားရပါလားရှင
်ငါကြားရရ
ဟုတ်ကဲ့ဥမျိုးမြင့်ဗာများဝင်ပြီးတော့မေးမြန်းဆွေးနွေးခြင်းမလဲကျမတို့ပင်လိုက်ဆွေးနွေးတဲ့သူတွေအားလုံးလေးလိုင်းပေါ်မှာရှိနေပါတယ်ဟိုဒါရိုက်နာမည်ခေါ်ပြောလဲမေးမြန်းနိုင်ပါတယ်ဒါမှမဟုတ်လဲဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နော်
ဟုတ်ကဲ့ရောနောက်ကြရလဲဟိုသတော်ကဆင်းနေသွားတယ်လို့ပြောရတယ်အမျိုးသားအဆင်နဲ့ကဒီဟိုဆင်းလို့ဝယ်ဒီလူကိုရတယ်နေရာရတယ်မရတဲ့နေရာမရဘူးဆိုတာတကယ်တမ်းပုံစံမျိုးဆိုလို့ရှိရင်ဟိုက2008ခေါ်ကြည့်လို့တော့လေးတုံးချောက်ဟာအဲ့ဒီပုံစံမျိုးတည်းဆိုလို့ရှိရင်တကယ်ကြည့်ပြီးတော့ကာကွယ်ထားတဲ့ပုံစံမျိုးကြောင့်မို့တတ်မလို့ပါရှိရပါရှိကြပြီးဖြစ်နေတာတကယ်က ောသူအနေနဲ့ဘယ်လိုပဲမြင်ရရောခေါ်ဒီဆွေးနွေးပွဲဟာဘယ်လိုဒီရပါဒီဟာကိုမပြင်းစင်ပဲနဲ့ငောင်းမြင်နိုင်ဘူးလို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်
ဒီတော့ဟိုသူပြောသွားသလိုဒီမြို့သားအဆင့်ဟိုဆွေးနွေးပွဲတွေကလည်းတေချာမကျင်းပြပနိုင်တော့ဒုတိယကြိမ်ကျင်းပမယ်ပင်လုံညီလာခံကနေပြီးတော့ရလက်ကောင်းတွေပေါ်ထွက်လာနိုင်မယ်လို့မျှော်လင့်ပါလားဘလို့မျှော်လင့်ချက်ရှိပါလဲဦးရဲထုံးကိုအရင်သုံးသပ်ခိုင်းကြပါရဲ့ရှင်ဦးရဲထုံ
းဟုတ်ကဲ့အခုဒီညီလာခံဒုတိယကြိမ်ခေါ်မယ်ဆိုတော့ NCA လက်မှတ်ထိုးပြီးသားအဖွဲ့တွေကိုပဲဖက်ရမှာပဲဖြစ်တယ်အဲ့ဒါဆိုလို့ရှိရင်တော့ဒီညီလာခံရဲ့ဒီရက်ကလည်းဆွေးနွေးပွဲမှာဘာတွေဆွေးနွေးမလဲဘယ်လိုတွေသွားမလဲဆိုတဲ့ဟာတွေကိုဆွေးနွေးမှာဖြစ်တော့ဟိုဘာပဲဖြစ်ဖြစ်ဒီလက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ဆက်ပြီးတော့ခြေတက်သွားနိုင်လိမ့်မယ်လို့တော့ထင်တယ်။ကျန်တဲ့အဖွဲ့တွေတော့ဒီဟာကိုသွားနေရင်နဲ့မှ NCO လက်မှတ်ထိုးလောင်စီယုံရမှာပေါ့လေဒါဒီဒေါက်ဆန်းစုကြည်ကလည်းတိုက်တွန်းထားတာရှိပါတယ်။အဲဒီ UNFC အဖွဲ့ဝင်ဖြစ်တဲ့ဒီလက်မှတ်မထိုးရသေးတဲ့မွန်ပြည်တပ်ပါတီတို့ဂရင်းညီတို့ကိုလည်းစီယုံရမှာဖြစ်တယ်လို့ဒီဝါနဲ့ KIO တို့က NCA နိုင်ငံအပြင်ဘက်ကသွားမယ်ဆိုတော့အဖွဲ့တွေကိုလည်းတရုတ်ပြည်ရဲ့အကူအညီနဲ့ပေါ့နော်တရုတ်ပြည်ရဲ့ဒီကူညီဖိအားပေးမှုနဲ့ဒီ NCA မှာလက်မှတ်ထိုးလာအောင် NCA ဆိုတာခုနပြောသလိုအားလုံးကနော်လက်နက်ကိုင်အဖွဲ့အစည်းအားလုံးအတက်မတော်အပါဝင်ပေါ့လေအားလုံးတိုင်ပင်ပြီးတော့ရေးဆွဲထားတဲ့ဟာရေးဆွဲထားတဲ့ဒီအပြစ်ခတ်ရက်စဲရေးစာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒါလက်နက်ချရေးမဟုတ်တဲ့အကြောင်းเนาะဒါရပြီးမှကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေသွားနိုင်မှာဖြစ်တဲ့အကြောင်းကိုလည်းဒီမပါသေးတဲ့အဖွဲ့တွေမထိုးသေးတဲ့အဖွဲ့တွေကိုကျွန်တော်စီယုံရမှာပေါ့လေတစ်ဖက်ကတော့ခုနထိုးပြီးအဖွဲ့တွေနဲ့ဆက်ပြီးတော့ချစ်လူ90မျိုးစီဝေးဆုံးပြတ်ချက်တော့ရနိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်
ဟုတ်ကဲ့ရှင်ဦးရထွန်းသုံးသက်တာပါဟိုဦးမောင်မောင်စိုးနေနေအောင်ဒီဦးရထွန်းစိုးကသုံးသက်သွားတယ်လို့မျိုး NCA မှာလက်မှတ်ထိုးလာအောင်လို့ဒီမထိုးရသေးတဲ့အဖွဲ့တွေကိုစီးယုံနိုင်မယ်လို့များထင်ပါလားဟိုအလားလားဘယ်လိုရှိပါလဲဟိုအခြေအနေရတယ
် NCA နဲ့ပတ်သက်လို့ UNC ကတော့သူကမူကိုချက်တင်တာပေါ့ဒါနဲ့မူကိုချက်ကလည်းဒီငြိမ်းချမ်းကော်မရှင်ကလူမူအားဖြင့်သဘောတူတယ်ဆိုပေမဲ့အပြည့်ဝသဘောမတူဘူးဆိုတော့ဒါကမနေ့ကဆွေးနွေးပွဲရလက်ကတော့ကျွန်တော်လည်းမသိသေးဘူးခင်ဗျဘယ်လိုထွက်လာလဲရလက်ကောင်ထွက်လာရင်တော့ပြည်ညာရထွက်လာမှာပါရလက်ကောင်မထွက်သေးဘူးထင်ပါတယ်နောက်ခုကတော့ဝါနဲ့ဝါအခြေကြီးရဲ့ခုနှစ်ဖွဲ့ကလည်းအစီလမ်းကြောင်းတိုင်းမသွားဘူးဟိုဆိုပြီးတော့ပြည်ညာထားတာရှိတယ်အဲ့တော့ကျွန်တော်တို့ကအစိုးရနဲ့တပ်မတော်ဘက်ကပြန်စဉ်းစားဖို့လိုတာ NCA နဲ့တပ်တွေ review ပြန်လုပ်ဖို့လိုပြန်လည်သုံးဖို့လိုတယ်ဆိုတော့ကျွန်တော်တို့ငင်းငင်းလုပ်ငန်းစဉ်2015နော်အော်တိုဝါဆန်ရဲကလက်မှတ်ထိုးတယ်ဟုတ်တယ်ခေါက်လောက်ရှိပြီနော်အဲရှစ်ဖွဲ့ရလွယ်လို့ကျန်တဲ့တိုးတက်မလာဘူးဘာကြောင့်လဲဆိုတော့ပြန်လို့သိကျင်တယ်ကျွန်တော်က review ပြန်ပြီးတော့ပြန်လဲပုံသက်တာလုပ်တယ်ဆိုရင်ဒါအမှားနဲ့မှန်တယ်လို့ကျွန်တော်မပြောတာမဟုတ်ဘူးဘာကြောင့်ကျန်တဲ့ဖွဲ့ရင်မပါလဲဆိုတော့ပြန်လဲသုံးသပ်ဖို့လိုတယ်ပြန်လဲမသုံးသပ်ပဲလဲဆက်ဒီတိုင်းပဲဆက်သုံးနေမယ်ဆိုကျွန်တော်ရလက်ကောင်ရမယ်လို့ကျွန်တော်မထင်ဘူးလား
ဟုတ်ကဲ့ရှင်ဆိုတော့ဟိုကျမတို့အခုဟိုဇာဒီအစီအစဉ်ပြီးဖို့အချိန်2မိနစ်ခွဲပဲလိုတော့ပါတယ်အတော့မလို့ဒီနီကုန်းချုပ်အနေနဲ့ပေါ့နော်ဟိုဒုတိယအချိန်ကျင်းပမယ့်27ရာစုပင်လုံးညီလာခံအတွက်အဓိကအခက်အခဲကဘာများဖြစ်နိုင်မလဲဆိုတာလေးပဲဟိုတစ်ချက်စီသုံးသပ်ပေးပါရှင်ခွန်မြင့်ထွန်းဟိုအဓိကအချက်ဘာများကြုံတွေ့ရနိုင်မယ်လို့ထင်ပါလဲရှင
်အခုတော့ဒီအဓိကအခက်ကတော့အားလုံးပဲပြောခဲ့ပြီဆိုတော့လေကျွန်တော်တို့အဓိကဒီပွဲမှာအဓိကဘာကိုရည်စူးပြီးလုပ်မလဲဆိုတဲ့အချက်ကိုကျွန်တော်ဒါကိုပဲတင်ပြချင်ပါတယ်။ကျွန်တော်တို့အခုပြည်တော်စုငင်းငင်းဆွေးနွေးဘူးတော့ဆိုပြီးအတူတူဖွဲ့အစည်းအဝေးမှာကျွန်တော်တို့တွေရဲ့ဒီစဉ်းစားထားချက်ကတော့ကျွန်တော်လက်မှတ်ရေးထိုးလာတဲ့အဖွဲ့တွေရှိမယ်မရေးထိုးနိုင်တာရှိမယ်ဘယ်လိုပဲဖြစ်ဖြစ်အားလုံးလက်ခံနိုင်မဲ့လူအားဖြစ်ပေါ့လေလူအားဖြစ်အချို့တော့အချက်တွေကိုတော့ကျွန်တော်တို့ဒါဟာသဘောတူညီချက်ရအောင်ထုတ်ပြန်နိုင်အောင်တော့ကျွန်တော်ပြင်ဆင်နေပါတယ်။ဒါကျွန်တော်တို့ကဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်ဒီဖဲရယ်ပြည်တော်စုရဲ့အင်ကာရက်တွေထဲမှာဒီပြည်နယ်ဖွဲ့စည်းပုံအခြေခံအမှုတွေရေးဆွဲရမယ်ဆိုတဲ့သဘောထားမျိုးอ่ะဒါအစိုးရတို့တပ်မတော်တို့ကတော့ဒါဟာသူတို့သဘောထားကတော့တူချင်းတူနိုင်တယ်မတူချင်းလည်းမတူနိုင်သေးဘူးကျွန်တော်တို့ကအဲ့လိုအချက်မျိုးကိုတော့အားလုံးလက်ခံပြီးသားဖယ်ရယ်ရဲ့အခြေခံမှုတွေအကျမ်းပေါ့လေအကျမ်းကြီးကြက်ကြဒီအချက်မျိုးတွေလောက်ကိုတော့သဘောတူညီချက်တွေထုတ်ရရှိအောင်တော့ဒါကတော့ကျွန်တော်တို့ကြိုးစားတော့မှာဖြစ်ပါတယ်ဟု
တ်ကဲ့
ဒီနည်းငယ်ချင်းဖြစ်စဉ်ကလက်မှတ်ဒီဟိုဒီငင်းငင်းဖြစ်စဉ်ကမတက်တန်းတော်နေရမှာဖြစ်တော့လက်မှတ်ရေးမရေးထိုးတဲ့လူတွေကရေးထိုးလာအောင်ဆက်ပြီးလုပ်သွားအောင်လည်းဒါကတပိုင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ငင်းငင်းဖြစ်စင်မှာတော့ဒီ NCA လမ်းကြောင်းကနေအားလုံးတွားနိုင်ရေးတော့ဒါကျွန်တော်စိတ်ရှိနေ
ဆောင်ရွက်ရမယ်ကျွန်တော်တို့အထူးသဖြင့်လက်မှတ်ရေးထိုးခဲ့တဲ့ရှစ်ဖွဲ့ကတော့ကျွန်တော်ရှစ်ဖွဲ့တွေနဲ့ပြီးမယ်လို့လည်းမဆုံးဖြတ်ထားပါဘူးကျွန်တော်တို့အနေနဲ့ကတော့ပေါင်းကူတရားလို့ပါလေအထူးအပဲတက်တော်ဘက်ကအနည်းကိုရောလက်မှတ်ရေးထိုးခဲ့တဲ့အနည်းကိုနှစ်ဖက်လုံးအနည်းခံပြီးတော့ပေါင်းကူတရားအနေနဲ့ဆောင်ရွက်နေပါတယ်လို့လည်းဒီ
ကိစ္စကဦးရထွန်းအနေနဲ့ဘယ်လိုများဟိုစားဒီအခက်အခဲဆုံးတစ်ချက်လေးဟိုစားထောက်ပြပါရှင့်ခတ်တူတူနဲ့
အဲခတ်တူတူနဲ့ချက်ခဲဆုံးချက်ပြောရမယ်ဆိုလို့ရှိရင်တော့ဒီခုနဟိုခုခွန်မြင့်ထွန်းပြောတဲ့အချက်တွေရဖို့အတွက်တော့မလွယ်ဘူးလို့ပဲထင်ပါတယ်အဓိကအပြင်တော့တမတော်ကအဲဒါဟိုသဘောတူလိမ့်မယ်မထင်ဘူးနောက်အစိုးရနဲ့သူရနဲ့တမတော်ကြားမှာလဲညီနိုင်သဘောတူထားခြင်းမရှိဘူးပေါ့နော်ကွဲလွဲနေတဲ့အချက်တွေအများကြီးရှိပါတယ
်ဟုတ်ကဲ့ပါဥပမာဆိုအနေနဲ့ရော
အဲခမအချက်ကတော့လက်နက်ကင်ပြည်သူခါတွေမှာပါနေတဲ့လက်နက်ဖွဲ့စည်းအားလုံးကြီးစဉ်းမျိုးပဲပါဖို့ပါဒုတိယအချက်အနေနဲ့တော့လက်နက်ကင်မထားတဲ့တိုင်းကပါတီဖွဲ့စည်းတွေကိုလည်းအလေးထားပြီးတော့ဒီညင်းစင်းမှာခေါ်ဖို့ပါအဲ့နှစ်ချက်ပါရင်တော့ကျွန်တော်အောင်မြင်နိုင်ပါလိမ့်မယ
်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ပြည်နိုင်ဝင်ရောက်ပြီးတော့ဆွေးနွေးပေးတဲ့ခွန်မြင့်ထွန်းဦးရဲထွန်းဦးမောင်မောင်ဆိုနောက်ပြီးတော့မတ်ခွန်ကြားနောက်ပြီးတော့မော်လိုက်ကဦးမျိုးမြင့်နောက်ပြီးတော့အီးမေးလ်နဲ့ရေးပြီးတော့ဆွေးနွေးလာတဲ့သူတွေအားလုံးဒါရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကျေးဇူးတင်ပါတယ်ရှင်မဲတနာကျော်စီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်ပါရှင်။တဆက်သေးပဲအင်္ဂါညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းမိတ်ဆက်ပေးကြပါရစေ။သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်။အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအတိတ်ပဲအမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲအမျိုးသားရေးဦးစားပေးလွှမ်းတာဟာအနေရဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ American သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတတာဝန်ယူရာရက်တရက်ဒီအထိမ့်မတ်နေ့ကိုမှေးမယ်အောင်အတိုက်ခံတွေကတက်တက်ကြွကြွစူးစမ်းနေကြအချိန်မှာပဲသမ္မတဟာစနေနေ့မှာနိုင်ငံရေးရာသူ့ကိုကျွမ်းဝင်သူတွေရှိတဲ့ Pennsylvania ပြည်နယ်ကိုသွားပါတယ်။သမ္မတဟာပြည်내မြို့တော် Harrisburg မှာသူ့ကိုထောက်ခံသူတွေနဲ့လူလူစုဝေးပွဲကျင်းပပြီးမှဖြစ်ပြီးဒါ Democratic Party နဲ့တခြားအဖွဲ့အစည်းတွေရဲ့သူ့ကိုဆန့်ကျင်တဲ့လူလူစုဝေးပွဲတွေနဲ့တိုက်ဆိုင်နေမှာလည်းဖြစ်ပါတယ်။သူ့ရဲ့ Person Radio မိန်ကွန်းမှာ Trump ကသူ့အစိုးရအဖွဲ့ပထမရက်တည်းဟာနိုင်ငံသမိုင်းမှာအောင်မြင်ဆုံးလို့ပြောပါတယ်။ Ohio, Michigan နဲ့ Pennsylvania ပြည်နယ်တွေအတွက်အလုတ်ကင်တိမ်ပေါင်းများစွာကိုဖန်တီးပေးနိုင်ခဲ့တယ်လို့ပြောပါတယ်။Brexit ကိုခေါ်တဲ့ Britain နိုင်ငံ EU ကနှုတ်ထွက်ရေးဆွေးနွေးမှုအတွက်လမ်းညွှန်ချက်တွေလက်ခံဖို့ဥရောပသမဂ္ဂကတညီတညွတ်တဲ့သဘောတူပေးလိုက်ပြီလို့ EU ဥရောထိပ်သီးညီလာခံဥက္ကဋ္ဌကစနေနေ့မှာပြောပါတယ်ဒီလမ်းညွှန်ချက်ကို15မိနစ်အတွင်း EU ခေါင်းဆောင်28ဦးကအတည်ပြုပေးတာပါ Britain နဲ့ဆွေးနွေးမှုတွေကိုတော့ Britain မှာဇွန်လ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲအပြီးမကြာခင်မှာပြုလုပ်မှာပါဖိလစ်ပိုင်နိုင်ငံမနီလာမြို့မှာအကြိမ်30နဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်စည်းဝေးတွေကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတံငန်းဒေါက်ဆန်းစုကြည်ဟာစနေနေ့မှာမြန်မာနိုင်ငံကိုပြန်ရောက်ပါပြီ။မလေးဖိလစ်ပိုင်မှာအင်ဒိုနီးရှားသမ္မတဘရူနိုင်းဘုရင်နဲ့ဗီယက်နမ်မွန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့စီဝိုင်းရဲ့ဒေတာတည်ငြိမ်ရေးကိစ္စရပ်တွေကိုဆွေးနွေးပါတယ်။မြန်မာဆိုရကနိုင်ငံပိုင်ဂျိုရုဆန်တီထောင်ရေးစတင်လုပ်နေပြီဖြစ်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်ကျမတို့တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်သောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.